Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ14ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိဆိုင်းလိုမီတာ1925 32 51နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမောပါရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုနားလောင်နေတူကြည်ညာပေးသမှာပါဒီ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့အနေနဲ့ဂျာဝင်နောက်ဆက်ခဲ့သလားဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတကိုမေးမြန်းသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဒီစေကူတမှုခံယူနေတဲ့ဘောလုံးအသင်းဝင်လူငယ်12ဦးနဲ့သူတို့ရဲ့နှီးပြတွေဟာနောက်သတင်းပတ်ကြာသပတေးနေ့မှာစေယုံကဆင်းနိုင်ကြတော့မယ်လို့ပြောပါတယ်။ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်ထိတဲ့အောင်သတင်းတွေကတော့နေပြည်တော်မှာ27ရာစုပင်လုံညီလာခံကျင်းပနေချိန်မှာပဲရှမ်းပြည်ဘက်မှာတော့အပြစ်ရဲ့အဖွဲ့ RCSS နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေပါတယ်။
အလုံး919နဲ့ရောက်တော့အင်ဂျီအကင်းကတော့315အင်။ဖားလေးတောက်ရေးတော့စိတ်တော့အဖြစ်ခဲတော့မရှိတော့ဘူး
။ဒုက္ခတွေတွေထောင်နဲ့ချီတိတ်ဆောင်နေရပြီးတော့အခုတော့နေရရင်ကိုမပြန်ရဲကြသေးတဲ့အခြေအနေနောက်ပိုင်းမှာအပြည့်အစုံတင်ပြပါမယ်ရှင်။နောက်ဖားကန့်ဒေတာကမြေပြိုကျမှုနဲ့ပတ်သက်ပြီးနောက်ဆုံးရသတင်းနောက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းညာယူဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ဒီရွေးကောက်ပွဲကာလမှာရုရှားရဲ့အနေနဲ့ဝင်ရောက်နှောက်ယှက်ခဲ့လေသလားဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကိုမေးမြန်းသွားမှာဖြစ်တယ်လို့တောက်ကြနေကပြောပါတယ်။ရွေးကောက်ပွဲရလဒ်တွေသူတို့လိုချင်သလိုပုံစံမျိုးဖြစ်လာအောင်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဆွဆဲချင်းနဲ့ရုရှားပေါ်အမေရိကန်ပြည်အောင်စုစုစမ်းစစ်ဆေးမှုတွေကစုံစမ်းစစ်ဆေးနေရာနဲ့ပတ်သက်ပြီးတော့ဒါဟာအောက်လန်နီးနဲ့တိုက်ခိုက်တာမျိုးဖြစ်တယ်လို့ထရမ့်ကတောက်လျှောက်ပုတ်ခတ်ပြောဆိုလာတာပါ။ဒီလိုလှုပ်ဆောင်နေတာကြောင့်နိုင်ငံကိုထိခိုက်နစ်နာစေပြီးရုရှားနဲ့ဆက်ဆံရေးအပေါ်လဲဆိုးကျိုးတွေတက်ရောက်စေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထရမ့်ကပြောကြားခဲ့ပါတယ်ရုရှားသမ္မတပူတင်နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးမျိုးရရှိလိမ့်မယ်လို့ထင်ကြောင်းလဲသူကပြောပါတယ်မနက်ဖြန်တနင်္ဂနွေနေ့မှာတော့ရုရှားသမ္မတပူတင်နဲ့တွေ့ဆုံဖို့သူကဖင်လန်နိုင်ငံကိုတွားရောက်မှာပါတောင်းရကြခီးစဉ်ဖြစ်ဗြိတိန်နိုင်ငံကိုရောက်နေတဲ့သမ္မတထရမ့်ဟာဒီကနေ့မှာတော့စကော့တလန်ကိုရောက်နေပြီးတော့အဲဒီမှာသူ့ကိုစန့်ကျင်သူတွေကကန့်ကွက်ဆန္ဒပြနေကြပါတယ်။ဒီချိန်ထဲမှာပဲဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဟီလာရီကလင်တန်ရဲ့အီးမေးလ်ဆာဗာတွေကိုဖောက်ထွင်းမဝင်ရောက်နိုင်အောင်ရုရှားထောင်လိုင်းရေးတွေကိုတားဆီးနိုင်ခြင်းမရှိဘူးဆိုပြီးတော့အရင်သမ္မတဘရိတ်အိုဘားမားကိုတီတာကနေလည်းပြစ်တင်ဝေဖန်ခဲ့ပါတယ်ခင်ဗျာ
။2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်ဖို့လျှို့ဝှက်ကြမ်းဆီးမှုနဲ့ရုရှားစစ်ထောင်လိုင်းရဲ့အရာရှိဆန္ဒကိုတရားစွဲဆိုဖို့အမေရိကန်ပြည်ထောင်စု Grand Jury အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒီဖြစ်ဟာရွေးကောက်ပွဲမှာရုရှားဝင်နောက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကရုရှားနိုင်ငံသားတွေအပေါ်တရားစွဲဆိုထားတာတွေထက်ကနောက်ဆုံးလောက်ရလဲဖြစ်ပါတယ်။တောက်ကြနေကဆုံးဖြတ်ချက်ထဲမှာရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ပုံစံမျိုးထဲကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောင်လိုင်းအဖွဲ့ကလှုပ်ဆောင်တယ်လို့ဆွဆွဲထားပါတယ်။အဲ့ဒါကတော့ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌအပါအဝင်လှုပ်အားပေးတွေနဲ့ဝန်ထမ်းတွေရဲ့ email တွေထဲကိုခိုးဝင်ပြီး email တွေနဲ့တခြားအထောက်အထားတွေကိုလူသိရှင်ကြားထုတ်ပြန်တဲ့လုပ်ရဖြစ်ပါတယ်။ရုရှားဝင်နောက်တဲ့နောက်ပုံစံတစ်မျိုးကတော့ St. Petersburg မြို့အခြေစိုက် Internet Research Agency ဆိုတဲ့ကုမ္ပဏီကကျန်းစီအခွက်ချပြီးတော့မဲဆန္ဒရှင်တွေရဲ့တဘောရာကိုလွှမ်းမိုးဖို့ social media တွေပေါ်မှာနှီးအမျိုးမျိုးနဲ့အကြီးကျယ်လုံဆော်တာပါ။အဲ့ဒီကုမ္ပဏီရဲ့ဝန်ထမ်း12ယောက်နဲ့ဗဏ္ဍာငွေထောက်ပံ့သူတွေကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ February လမှာ Grand Jury အဖွဲ့တစ်ဖက်ကဆုံးဖြတ်ထားပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကမက္ကဆီကိုကောင်ဆောင်နေတဲ့တွေ့ဆုံတဲ့အခါမှာနေဆက်လူညိုကြီးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ယက်တီချက်ကိုတည်တည်ချာချာရှင်းလင်းပြဆိုမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီစီစဉ်ဟာတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်အမေရိကန်မက္ကဆီကိုနေဆက်မှာဒရိုင်းကာယံမေဆိုပြီးရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရမ့်ကပေးထားတဲ့ဂရီကိုအကောင့်တွေဖော်ဖို့ကြိုးစားတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဒီတရားအတွက်မက္ကဆီကိုကအကုန်ကျခံရမယ်ဆိုပြီးတော့လည်းပြောထားတာပါနိုင်ငံသားဝန်ကြီးရဲ့မက္ကဆီကိုခီးစင်မှာသမ္မတရဲ့သမတ်ဒီအစ်စ်မြတ်အကြံပေးဂျယ်ရက်ကူရှနာအမိမေလုံခြုံရေးဝန်ကြီးခရစ်စတန်နီလ်ဆန်လည်းပါဝင်ပြီးကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာပါအမေရိကန်နဲ့မက္ကဆီကိုကြားခိုင်မာပြီးတော့နှစ်ဦးနှစ်ဖက်အတွက်အကျိုးရှိမယ်ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖြစ်တဲ့ NAFTA မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးစာချုပ်နဲ့ပတ်သက်ပြီးတော့လည်းပြင်းစင်မှုတွေလှုပ်ဆောင်သွားဖို့ဟာအရေးကြီးကြောင်းဝန်ကြီးဖွန်ပေယိုကပြောပါတယ်မက္ကဆီကိုနိုင်ငံသားဝန်ကြီးလူးဝစ်ဖီဒါဂရီကာဆိုက Lashi Tamra Enrique Peña Nieto Anine. Now that Lame Tamra Andres Manuel Lopez Obradogo, these Matiani Anna Lume Yematangima, Sanya Nizel Lunges in the Alune Pata Bio.
အမေရိကန်ပြည်တော်စုဟာအီရန်အပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးပရောင်ကနေမှမတူအောင်အထူးကြံနိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟာဆန်ရိုဟာနီကဒီကနေ့ပြောပါရယ်အမေရိကန်အနေနဲ့သူရဲ့မဟာမိတ်နိုင်ငံတွေကြားမှာပို့ပြီးတော့အထူးကြံဖြစ်လာနေတယ်လို့နိုင်ငံကိုပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းအတွင်းသမ္မတရိုဟာနီကအဲဒီလိုမှတ်ချက်ပေး Ayo Pinti, Germany, Russia, Nangane, Iran Roja, Yashikere, Nuclear Tabotu, Sajogane, American Notre Cabrian now, Irapo American Gatanga Pesomore, Chama Kerava, Iran Yatare, the Botunicha, Irango Atasi Petare, the Petta Sane, Sovare, the Botunia Pite, so be Tamra Tramga, no trapo, Sompia Kera Pipare.
ပြည်ရေးအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်7500လိုင်းဒိုမီတာ25ကီလိုဟတ်11ရှစ်ခွန်တုံညာလိုင်းဒိုမီတာ30နှစ်ကီလိုဟတ်90တုံငါနဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်15000ကိုထုတ်လွှင့်ပေးနေပါတယ်ရှင်
ဆွေမင်းညာသတင်းတွေကိုဗီဒီယိုအကနေဆက်လက်ကြည့်ညာနေပါရခင်ဗျာ။ပြည်အောင်စစ်ရင်းကြီးညီလာခံနဲ့ဆက်တည့်ရာစုပင်လုံတက်တရာစီဝေးကိုတက်ရောက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခွန်အဖွဲ့ဟာဒီကနေ့မှာပဲနေပြီးတော့ကနေပင်လယ်ထွက်ခွာသွားပါပြီ။အဖွဲ့ခွန်အဖွဲ့အနက်က၅ဘွဲ့ကလာရောက်ခဲ့တဲ့ခီးစဉ်တိုင်းတရုတ်နိုင်ငံကူမင်းမျိုးကိုတရုတ်ဆွေရရဲ့အထူးလေယာဉ်နဲ့ UWSA ဝါဖွဲ့ရဲ့ဒုက္ခဦးကြောက်ကောအန်းနဲ့ဦးပေါ့ရွေကြီးတို့ရဲ့ကျမကြီးချင်းလေးကိုစောင့်ကြည့်ပြီးမှဒီကနေ့တက်တာလာလို့ပြင်ကြတာပါဝါဖွဲ့ရဲ့ခေါင်းဆောင်နေနေပြီးတော့ဂရင်းတထောင်ဆေးရုံမှာကုသခံနေစဉ်ကျွန်တော်ကောက်ရည်ဦးစည်းချုပ်ပဒုံကြီးမင်းအောင်လည်းတောက်ရောက်ကြည့်သတင်းပေးခဲ့ပါတယ်ညီလာခံကျင်းပနေတဲ့ရက်တွေအတွင်းမှာတော့မြောက်ပိုင်းအဖွဲ့တွေက NCA ခေါ်တနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်တမတော်ကောက်ဝေးဦးစည်းချုပ်ဒုတမတော်ကောက်ဝေးဦးစည်းချုပ်တို့အပြင်နိုင်ငံတော်တိုင်းမြန်မာပုဂ္ဂိုလ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။လက်ရှိကျင်းပနေတဲ့ပြည်သူ့ညီညွတ်ရေးညီလာခံ27ရာစုပင်လုံတတိယစည်းဝေးကို16ရက်နေ့ဒီဆက်လက်ကျင်းပဖို့ရှိနေပေမဲ့ဒီကနေ့မှကဏ္ဍလိုက်ဆွေးနွေးပွဲတွေကနှိမ့်လည်ခင်းမှာပဲပြီးပြတ်သွားပြီးမနက်ဖြန်မှာUBDJC ကပြည်သူ့ညီညွတ်ရေးဆွေးနွေးပွဲပူးတဲ့ကော်မတီကစီစစ်အတည်ပြုဖို့ရှိနေပါတယ်။ဒီလိုအတည်ပြုပြီးဆောင်းနေမှာတော့ပြည်အောင်စုသဘောတူညီချက်ကိုလက်မှတ်ရေးထိုးထုတ်ပြန်မှာပါခင်ဗျာ
။ကုံသွေးစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံခြားရေးဌာနအကြီးအကဲအကြံပေးရန်ကြီးချီကပြောပါတယ်။ကုံသွေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံပီကျင်းမြို့မှာကျင်းပနေတဲ့ကမ္ဘာညီညွတ်ရေးဖိုရမ်မှာပြောတဲ့အဖွဲ့အမင်ခွန်အတွင်းရန်ကြီးချီကအဲ့ဒီလိုပြောဆိုသွားတာပါ။ကုန်သွယ်စစ်ပွဲကိုတရုတ်နိုင်ငံကလှူလာခြင်းမရှိသလိုအဲ့ဒီလိုဖြစ်လာရင်လည်းစိုးရင်စရာမရှိပါဘူးလို့ထည့်သွင်းပြောဆိုပါတယ်။ထောင်နဲ့ချီတဲ့တရုတ်တင်ဖို့ကုန်တွေအပေါ်နှောက်ထအခွင့်တိုးစီးကြမယ်လို့အမေရိကန်ဘက်ကချင်းချောက်ပြောဆိုလာတဲ့အတွက်ကုန်သွယ်ရေးနဲ့ပတ်သက်လို့အငင်းပွားစရာကိစ္စရပ်တွေအချိန်မြင့်ထွက်ပေါ်လာတာပါ။တရုတ်ကုမ္ပဏီတွေဟာအမေရိကန်တို့ရဲ့ညာနာပစ္စည်းတွေကိုခိုးယူတာဒါမှမဟုတ်အစ်စ်မြင့်နီးပညာတွေကိုလွှဲပြောင်းပေးဖို့အတင်းကြပ်ဖြစ်အားပေးနေတယ်ဆိုပြီးအမေရိကန်ဘက်ကပြစ်တင်ပြောဆိုခဲ့ပြီးနောက်နိုင်ငံခြားကုန်သွယ်ရေးနဲ့ပတ်သက်လို့အငင်းပွားစရာကိစ္စရပ်တွေအဆက်မပြတ်ထွက်ပေါ်လာတာပါ။တရုတ်နိုင်ငံတင်ရှိကျော်တက်တူကကျင်းပနေတဲ့ကမ္ဘာညဉ့်ညာရေးဆွေးနွေးပွဲကိုနိုင်ငံကောင်းဆောင်ဟောင်းတွေပညာရှင်တွေတက်ရောက်လာပြီးတော့ဆွေးနွေးနေကြတာလည်းဖြစ်ပါတယ်
။ Time Lomar နေစချင်းရန်ခရိုင်နေကထမ်လွန်ကူထဲမှာပြိမိနေတာကြောင့်ဒီချင်းရန်ဆေးရုံမှာကုသမှုခံယူနေတဲ့တောဝက်ဘောလုံးအတင်းကလူငယ်12ဦးနဲ့မိဖုရားတို့လာမယ့်ကြာသပတေးနေ့မှာဆေးရုံကဆင်းနေမှာဖြစ်ကြောင်းထိုင်းကျမရေးဝန်ကြီးပီယာဆာကိုလာစတာယာဒွန်ကဒီကနေ့ပြောပါတယ်ဆေးရုံကလေးလေးပေါ်မှာချင်းချင်းမမထိုင်နေတာကိုတွေ့ရတဲ့ဘောလုံးအတင်းသားတွေကကေတီရေးမှာပါဝင်ခဲ့သူအားလုံးကိုကျေးဇူးတင်ကြောင်းပြောဆိုထားတဲ့ဗီဒီယိုဖိုင်ကိုဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြသသွားပါတယ်။အသက်17နှစ်ကနေ16နှစ်ကြာလူငယ်ဘောလုံးအသင်းနဲ့အသက်25နှစ်အရွယ်နီးပါးတို့ဟာဇွန်လ23ရက်နေ့ကအားကစားလေ့ကျင့်ပြီးချိန်မှာလိုင်ကူရဲကိုတနာရီလောက်ဝင်ကြည့်ဖို့စီစဉ်ခဲ့ပေမဲ့မိုးအသေးတန်ရွာသွန်းလာကြောင်းရေဝင်လာပြီးတော့ကူထဲမှာပြိမိနေကြတာပါ။ပစ်တင်ရင်ကိုသမား2ယောက်ကရေလွှမ်းမိုးနေတဲ့ကူအတွင်းမှအတော်ဝူးရင်းမှာသူတို့ကိုဇလင်လာ2ရက်နေရောက်မှရှာတွေ့ခဲ့တာပါဒါပေမဲ့လည်းရေတွေဇက်တိုက်တက်လာနေတဲ့ကူတွေကနေ နိုင်ငံတကာကဂူရင်းရင်ကိုကျင်းကျင်သူတွေရဲ့အကူအညီနဲ့ထိုင်းရဲကအူဆောင်ပြီးသုံးနှုတ်ခွဲကဲထုတ်ခဲ့ပြီးတဲ့နောက်ဆလန်ဆယ်နှစ်မှာတော့ကယ်ဆယ်အစီအစဉ်နဲ့ဆုံးသက်ခဲ့ပါတယ်ဂူရင်းမှာပြင်မိနေတော့အစုတ်ထဲပိုးဝင်သွားတဲ့ကလေးတချို့လည်းပြန်ကောင်းသွားပြီဖြစ်တဲ့ပြင်13ဆလုံးကျန်းမာရေးကောင်းမွန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကဘာဖလာဘလုံးပြိုင်ပွဲတတိယနေ့အတွက်ဘယ်လ်ဂျီယမ်နဲ့အင်္ဂလန်တို့အခုတို့ကျမတို့အတန်းတွင်နေချိန်မှာပဲရှင်ပြိုင်ကစားနေပါပြီပထမပိုင်း၃မိနစ်ကျော်မှာပဲဘယ်လ်ဂျီယမ်ကပထမကိုရထားပါတယ်စီမီဖိုင်နယ်ပွဲတွေမှာဘယ်လ်ဂျီယမ်ဟာပြင်သစ်ကိုတကူကုန်းရှိနဲ့ရှုံးနိုင်ပြီးတော့အင်္ဂလန်ကလည်းခရိုအေးရှားအသင်းကိုငကိုတကူနဲ့ရှုံးနိုင်ထားတာကြောင့်သူတို့နှစ်သင်းတတိယနေ့အတွ တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုအယူဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်နေပြည်တော်မှာ21ရာစုပြည်လုံးညီလာခံကျင်းပနေချိန်မှာပဲရှမ်းပြည်ဘက်မှာတော့အပြစ်ရဖွဲ့ RCSS နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်နေပါတယ်ရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတော့တပ်မတော်ကနေထိုးစစ်ဆင်မှုရက်ဆိုင်ပြီးတက်ရောက်သွားတယ်လို့ဆိုပေမဲ့စစ်ဘေးရှောင်နေနေရက်ကိုမပြန်ရဲကြသေးပဲနဲ့ရှောင်တိန်နေကြရတဲ့အခြေအနေဖြစ်ပါတယ်အခုလိုမျိုးတိုက်ပွဲကြောင့်ဒေသခံထောင်ချီနီးပါးဟာမိုင်းကင်မြို့နယ်ဟန်ကိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရတာပါအပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတပ်မတော်ကနေထိုးစစ်ဆင်မှုရက်ဆိုင်သွားပြီလို့ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရပြန်ဖို့မရဲသေးတဲ့အခြေအနေမှာရှိနေပါတယ်မြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တို့ကြားဇူလိုင်လ၁၀ရက်နေ့ကနေ၁၂ရက်နေ့ထိဖြစ်ပွားတဲ့တိုက်ပွဲကြောင့်မိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စု၊တုံလောကျေးရွာအုပ်စု၊ဟန်ကန်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ကန်းဘုံကြီးကျောင်းမှာစစ်ပေးတိမ်းရှောင်နေရဆဲလို့မိုင်းကင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်လုံကပြောပါတယ
်။အလုံး919ခုရောက်ပေါ့။အင်ဂျီအကင်းကတော့315အင်။စားလေးတောက်ရဲတော့တိတ်တော့အခက်ခဲတော့မရှိတော့ဘူး
။စစ်ရှောင်တွေကိုဒေသခံကူညီပေးရေးဖွဲ့တွေ၊ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကနေစားတောက်ရဲအတွက်ကူညီပေးဆောင်နေတာပါ။မိုင်းကင်မြို့နယ်ဟိုခိုင်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တပ်မတော်ခြေပြုတပ်စခန်းတွေကိုမြန်မာတပ်မတော်ဘက်ကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေ၄ရက်ဆက်တိုက်ဖြစ်ပွားခဲ့တယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSF ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်တပ်မတော်ဘက်ကထိခိုက်တာရမယ့်တွေရှိပါတယ်ကျွန်တော်တို့လည်းအနေနဲ့များတော့ရှိပါတယ်တပ်မတော်စစ်တိုင်းကောင်းဆောင်မျိုးတောင်းဆိုတာရှိပါတယ်ဆွေးဆုံဆွေးနွေးနိုင်ဖို့ပြီးတော့တပ်မတော်ဘက်ကလည်းပြေဆုံးဖို့အားလိုတယ်လို့လည်းပြေဆုံးမယ်လို့လည်းဆိုပြပါတယ်
နေပြည်တော်ပြည်လုံးညီလာခံစည်းဝေးတက်ရောက်နေတဲ့ RCSSF SSC ကောင်းဆောင်တွင်နေနဲ့တိုက်ပွဲရက်စဲနိုင်ရေးအတွက်ပြည်တော်စုအစ်စ်ပြေခတ်တက်ကမှုရက်စဲရေးဆိုင်ရာပူးတွဲဆောင်ကြည့်မှုကော်မတီ GMC ကနေတစ်ဆင့်ညှိနှိုင်းနေတယ်လို့လည်းသူကပြောပါတယ်။လက်ရှိမိုင်းကင်ဒေသအတွင်းမှာထုတ်စစ်ဆင်နေတဲ့မြန်မာတိုက်ရင်တပ်ဖွဲ့တွေကိုတပ်ဆိုင်ရာကနေတပ်ပြန်လဲရုပ်သိမ်းခိုင်းလို့တပ်ဆုပ်နေပြီလို့ပြည်နယ်လွှတ်တော်ကစလေဦးဆိုင်လုံကပြောပါတယ
်။မင်းညာကကာချုပ်အမိန့်ထုတ်လိုက်တယ်။အေးတပ်တွေပြန်ဆုပ်ဖို့။နောက် RCS ကလည်းသူတို့စောင့်ထားတဲ့နေရာတွေပါတယ်။ဟိုမရှိတော့ဘူးပေါ့လေ။ဒီသူတွေကတော့ဒီတရက်နေရက်တော့စိတ်အယုံကြည်မရှိသေးဘူးဗျာအချိန်တွေကောင်းပြီဘာမှမရှိဘူးဆိုတော့ကျွန်တော်တို့ပြန်ကြမယ်လို့ပြောတယ်
။တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC ဟာအစိုးရနဲ့တနင်္ဂနွေပြည်ခတ်ရက်စဲရေးစာချုပ် NCA လက်မှတ်ရေးသူထားပေမဲ့လည်းတပ်မတော်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဖြစ်ခဲ့ပါတယ်။လက်ရှိရှမ်းပြည်နယ်တောင်ပိုင်းဒေသဘက်မှာတပ်မတော်ကနေတိုက်ရုံသိမ်းပြီးတိုက်ပွဲညင်သက်သွားပေမဲ့လည်းကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီနေ့မနေ့မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ဖမ်းဆီးမြို့နယ်ဘက်က KIA တိုက်ရင်6ရက်စခန်းငယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဖမ်းဆီးမြို့ခံလူကပြောပါတယ
်။ဒီနေ့9နာရီကနေ12နာရီအတော်ကြီးမှာ3ကြိမ်ဖြစ်တာပေါ့နော်
။27ရာစုပင်လုံကပြည်တော်စုငင်းချရေးညီလာခံတတိယကြိမ်ကျင်းပနေဆဲချိန်မှာတပ်မတော်ကလေ NCA အပြည့်ရတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIO တို့ပေါ်စစ်ရေးရထိုးစစ်ဆင်မှုတွေဖြစ်ပွားနေတာ NCA ကိုယုံကြည်မဲ့စီတယ်လို့လည်းနိုင်ငံရေးလှိလသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖားကန့်ဘက်ကသတင်းကိုဆက်ချင်ပါတယ်ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိမ့်တူဖော်တဲ့လောက်ွက်တစ်ခုမှာမြေပြိုကျတဲ့အတွက်အဲ့ဒီမှာရေမစေးကြောက်ရှာဖွေနေတဲ့သူတော်တော်များများသေဆုံးဒဏ်ရာရခဲ့ပါတယ်မိုးညင်းဖားကန့်ခရိုင်လုံခင်အုပ်စုစံခါကျေးရွာနာကကြောက်စိမ့်လောက်ွက်မှာဒီကနေ့နေ့လယ်2နာရီလောက်ကကြောက်စိမ့်တူဖော်နေတဲ့ကဘာပြိုကျခဲ့တာကြောင့်လူအတော်များများပြိမိနေစေဖြစ်ပြီးတော့ဒဏ်ရာရသူတချို့ကိုတော့လုံခင်စေယုံကိုပို့ဆောင်ကူတာပေးနေပါတယ်အသေးစိတ်ကိုတော့ထိုင်းခြေဆိုင်ဗီဒီယိုသတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်မုံကျင်းခရိုင်ဖားကန့်မြို့နယ်ထဲမှာမြေစာပုံပြိုကျတာကဘာပြိုတာတွေကြောင့်
လူသေးဆုံးမှုတွေကမကြာခဏဆိုသလိုဖြစ်နေတာပါ။ဇူလိုင်လ14ရက်နေ့မိုးလဲ2နာရီကျော်အချိန်ကကဘာပြိုမှုတွေအတွင်းလူသေးဆုံးမှုတွေဒဏ်ရာရမှုတွေအများအပြားရှိခဲ့တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတော်လည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပြပါတယ်။
ကုန်ပြည်တွေကဒီဝန်ရင်းလဲဆိုဘိုင်းနေခွဲတာပေါ့။အဲ့ဒီခွဲတဲ့အခါကျတော့အဲ့ဒီကသဗျာနေရသူကဟို vibration ကြောင့်သူကပြောမယ်ဆိုလို့ရင်အဲ့နေတာပေါ့နော်
။
အဲ့နေတော့မိုးကလည်းရွာထားတဲ့အခါကျတော့ဒီအစူတန်းနေဆိုတော့အဲ့လိုပြူလာ
။
ပြူတဲ့အခါကျတော့အဲ့ဒီကမ်းပါးရဲ့အောက်ခြေမှာတူးနေတဲ့အောက်ခြေစိုက်နေတဲ့ဟာတွေရှိတယ်။ကမ်းပါးပေါ်ကနေတူးတဲ့ဟာတွေရှိတယ်။ပြူတဲ့နောက်ကအပေါ်ကနေပါသွားတဲ့လူကတစ်ဖွဲ့ပေါ့နော်။တောင်အခြေမှာကမ်းပါးအခြေမှာစိုက်နေတဲ့လူတွေကတစ်ဖွဲ့ဆိုတော့ဟိုတစ်ဖွဲ့လို့ဖြစ်သွားတဲ့အခါကျတော့ဟိုကျွန်တော်ထင်ပါတယ်မြန်မြန်ရင်းကားဖြစ်တဲ့တရားတော့သိပါပါတော့ဘောတော့ဟိုဈေးပဲတရားအစတော့ပါသွားတယ်ပြောတာဟုတ်။ဆံရရတဲ့လူတွေလည်းများတယ်လောလောဆယ်အလောင်းကတော့15လောင်းတော့ဟိုကဈေးပေါ်ပို့လို့ရသွားပြီပေါ့နော်။ဆံရရတဲ့လူတွေလည်းတချို့ကြလည်းဟိုအသက်မွေးပဲကြာနာမျိုးတော့ပေါ့
။2018ခုနှစ်အတွင်းဖားခန့်ကြောက်စိမ့်တွင်းတွေမှာမြေပြိုမှုကဘာပြိုမှု7ကြိမ်ဖြစ်ပွားခဲ့ပြီးလူပေါင်း88ဦးသေဆုံးခဲ့တယ်လို့ဒဏ်ရာရသူ18ယောက်ရှိခဲ့တယ်လို့လည်းကိုဇော်မိုးထက်ကဆိုပါတယ်။အခုသေဆုံးဒဏ်ရာရမှုတွေနဲ့ပတ်သက်လို့အတည်ပြုနိုင်ဖို့အုပ်ချုပ်ရေးမှုကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မွန်ရင်ခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်။အသေးစိတ်ကတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကြောက်စိမ့်တူဖို့တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်ညီစာပုံတွေပြိုကျမှုတွေကြောင့်ဖားခန့်ဒေတာမှာလူသေးဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းမှာຢာနဲ့ချီကြောက်ဆုံးမှုတွေရှိသလိုတခါတည်းမှာတော့ဒါစင်နဲ့ချီကြောက်ဆုံးသေဆုံးနေကြတာတွေလည်းဖြစ်ခဲ့တာပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်ဆိတ်တူဖို့မှုကြောင့်ဖြစ်လာတဲ့လူတက်ပေါင်းများစွာဆုံးရှုံးရမှုတွေအပါအဝင်သဘောပေါက်ဝင်ကျန်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်လို့စစ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအဲ့ဒီဒေတာကစီးကမ်းမဲ့ကြောက်ဆိတ်တူဖို့မှုတွေကိုပြည်နယ်အစိုးရအနေနဲ့ကတော့ထိန်းချုပ်ဖို့ခက်တာကြောင့်ပြည်တော်စုအစိုးရကဆက်လက်လှုပ်ဆောင်မှရမယ်ဆိုပြီးဖားကန့်ပြည်သူ့လွတ်တော်ကိုယ်စားလှယ်ကတော့ BOA ကဆက်သွယ်မေးမြန်းစင်မှပြောပြခဲ့ပါတယ်။အစိုးရအဆက်ဆက်စီးကမ်းမဲ့တောက်ဆိုင်တူဖို့မှုတွေကိုအစိုးရတဲ့အနေနဲ့စီးကမ်းတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပေါဝင်ကြီးရေလှုပ်ရှားနေတဲ့အဖွဲ့တွေကတောင်းဆိုထားပါတယ်။အခုလိုမျိုးမိုးရင်းကာလမှာကြောက်ရှာဖွေသူတွေအတွက်အန္တရာယ်တွေများနေပေမဲ့ကြောက်ရှာဖွေသူတွေကတော့မိုးရင်းကာလမှာကြောက်ရှာဖို့အတွက်ပုံပြီးလွယ်ကူတယ်ဆိုပြီးရေမစေးကြောက်ရှာဖွေသူတွေကပုံများလာပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းပုတ်ကိုတင်ပြပေးချင်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုဂျာဝင်ဆွတ်ဖက်ရမှာတော့ပါဝင်ပတ်သက်မှုနဲ့ရုရှားစစ်ထောက်လှမ်းရေးအရာရှိ12ဦးကိုအမေရိကန်တရားရေးဌာနကအရေးယူလိုက်တဲ့အတွက်ရုရှားအရေးစုံလမ်းစစ်ဆေးမှုမှာကြီးမားတဲ့အလှည့်ပြောင်းတစ်ခုဖြစ်ခဲ့ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ရဲ့ဆွတ်ဖက်မှုကိုစုံလမ်းစစ်ဆေးမှုတွေဟာနိုင်ငံရေးပြောကနဲ့လုပ်နေတဲ့လုပ်ရက်အဖြစ်သမ္မတဒေါ်နယ်ထရမ့်ကထပ်မံပြောဆိုလိုက်တဲ့နေ့မှာပဲတိုက်တိုက်ဆိုင်ဆိုင်တရားရေးဌာနကကြေညာလိုက်တာပါ။ရုရှားသမ္မတနဲ့အမေရိကန်သမ္မတထရမ့်တို့ထိပ်သီးတွေ့ဆုံမှုရပ်ပိုင်းလာလူတော့တဲ့အချိန်မှာထွက်ပေါ်လာတဲ့ဒီကြေညာချက်နဲ့ပတ်သက်လို့ VOA သတင်းတော်ဂျင်းမလုံးသတင်းပေးပို့ထားတဲ့သတင်းဆောင်မကိုတော့ကိုအောင်လင်ဦးကပြောပြပေးပါအောင်ရှင်
။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာနဲ့အဖွဲ့ကတင်ပြထားတဲ့ထောက်ထားတွေကိုပြည်သူ့ခုံတမာတိအဖွဲ့ကလက်ခံခဲ့ပြီးနောက်မှာပဲရုရှားစစ်တောက်လိုင်းအရာရှိတွေပေါ်တရားစွဲဆိုအရေးယူလိုက်ကြောင်းဒုတိယရှင်းလင်းချုပ်ရော့ဒ်ရိုဇန်စတိုင်းကကြေညာလိုက်တာပါ
။ The indictment charges 12 Russian military officers by name for conspiring to interfere with the 2016 presidential election.
၂၀၁၆ American သမ္မတရွေးကောက်ပွဲကိုရောင်းအောင်ဆက်ရမှာပူးပေါင်းကြံစည်မှုအတွက်ရုရှားစစ်အရာရှိ12ယောက်ကိုနာမည်နဲ့တကွာတရားစွဲဆိုလိုက်ပါပြီ။ဒီထဲက17ယောက်ကတော့ကွန်ပျူတာစနစ်ကိုဖောက်ထွင်းဝင်ရောက်ပြီးအချက်အလက်တွေကိုခိုးယူခဲ့မှုရရှိခဲ့တဲ့အချက်အလက်တွေကိုလည်းရွေးကောက်ပွဲမှာနောက်ဆက်ဖို့ရည်ရွယ်ချက်နဲ့ဖျက်ဝေခဲ့မှုတွေနဲ့အရေးယူခဲ့တာပါ။
သမ္မတဟီလာရီကလင်တန်ရဲ့စီယွန်ရေးအဖွဲ့အပါအဝင်ဒီမိုကရက်တစ်ပါတီရဲ့အီးမေးလ်တွေနဲ့ကွန်ပျူတာစနစ်တွေကိုရုရှားထောက်လှမ်းရေးတွေဖောက်ထွင်းဝင်ရောက်ခဲ့တဲ့လို့ရက်တွေကိုအဓိကပြစ်မှတ်ထားအရေးယူလိုက်တာလည်းဖြစ်ပါတယ်။ကွန်ပျူတာစနစ်ကိုဖောက်ထွင်းဝင်ရောက်မှုမှာအမေရိကန်နိုင်ငံသားတူတူယောက်မှပတ်သက်ဆက်နွယ်မှုမရှိကြောင်းလည်းဒုတိယရှင်းလင်းချုပ်ကပြောဆိုခဲ့တာပါ။ဗြိတိန်နိုင်ငံမှာနိုင်ငံတော်ခီးစဉ်ဖြစ်ရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်မနေ့တုန်းကအလစ်ဘက်ပြည်မကြီးနဲ့ဝန်ဆောင်ရဲတိုင်းမှာလက်ဖက်ရည်တောင်းရင်တွေ့ဆုံနေမှာပဲအမေရိကန်တရားရေးဌာနရဲ့ကြေညာချက်ထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။အစောပိုင်းမှာတွေ့ဆုံခဲ့တဲ့ဝန်ကြီးချုပ်ထရီဇာမင်နဲ့သူပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့လာမယ့်တနင်္လာနေ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့တဲ့အခါအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့စွပ်ဖွဲ့မှုနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိမရှိသမ္မတထရမ့်ကိုသတင်းတောက်တွေမေးခွန်းထုတ်ခဲ့ကြတာပါ။
But I will absolutely, firmly ask the question.
ဒီထဲမှာပဲရုရှားရေးအမေရိကန်မှာထူးဆောင်စစ်ဆေးမှုကိုတာဝန်ပေးစုံစမ်းနေတဲ့လို့ရရုရှားနဲ့ဆက်ဆံရေးမှာဟန်တာဖြစ်စေတဲ့လို့ရတစ်ခုဖြစ်နေလဲပြစ်တင်ဝေဖန်သွားပါတယ
် Call the rigged witch hunt I think that really hurts our country and it really hurts our relationship with Russia
ကျွန်တော်ကတော့မတမာတဲ့နိုင်ငံကြီးအောင်လန်းနီးလို့ခေါ်ပါတယ်ဒီကိစ္စကကျွန်တော်တို့တိုင်းပြည်အတွက်အမှန်တကယ်ထိခိုက်စေသလိုရုရှားနဲ့ဆက်ဆံရေးမှာလည်းတကယ့်ကိုထိခိုက်နေရတယ်လို့ထင်ပါတယ်ရုရှားနဲ့ရောသမ္မတပူတင်နဲ့ပါဆက်ဆံရေးတွေတကယ့်ကိုပြန်ကောင်းလာနိုင်တဲ့အခွင့်အလမ်းရလိမ့်မယ်လို့လည်းထင်ပါတယ်ဒါလို့ဖြစ်မယ်လို့လည်းမျှော်လင့်ပါတယ ်ရုရှားစစ်ထောက်လိုင်းရေးပေါ်အေးအေးယူလဲကြောင်းချိန်ညာချက်ကြောင့်ရုရှားသမ္မတနဲ့ထိတိတွေ့ဆုံမဲ့အစီအစဉ်ကိုဖျက်ဖို့လဲထက်လွတ်တော်မတ်မတ်ကွာနာတို့လိုအတိုက်ခံဒီမိုကရက်ကိုယ်စားတွေကတောင်းဆိုကြပါတယ
် I've been concerned for some time that the president's ad hoc style of going into meetings
သမရကအရင်စလို့တွေ့မဲ့ပုံစံနဲ့ပတ်သက်လို့အရင်ကတည်းကကျွန်တော်ကစိုးရိမ်နေခဲ့တာပါအထူးသဖြင့်ကမ္ဘာစစ်ကုံပေါ်မှာနှစ်ပေါင်း20လောက်ရပ်တည်ခဲ့တဲ့ဗလာဒီမီယာပူတင်လိုလူမျိုးနဲ့ဆက်ဆံတာကမတင့်တော်တဲ့ကိစ္စတစ်ခုပ
ါရုရှားရေးစုံစမ်းစစ်ဆေးမှုရာမကြသေးခင်ရက်တွေမှာလည်းအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲပြားစရာတွေကြုံခဲ့ရတာပါဒုတိယရှင်နေချုပ်ရိုဇန်စတိုင်းကတော့တရားရေးလုပ်ငန်းတွေမှာနိုင်ငံရေးနဲ့မရောထွေးဖို့တိုက်တွန်းခဲ့တာ
ပါ We confront foreign interference in American elections.It's important for us to avoid thinking politically as Republicans or Democrats.
ဘယ်ကရွေးကောက်ပွဲမှာပြည်ပကဆော့ဖတ်မှုတွေကိုရင်ဆိုင်ဖြေရှင်းတဲ့အခါ Republican နဲ့ Democrats ဆိုပြီးနိုင်ငံရေးအရစဉ်းစားတာမျိုးကိုရှောင်ရှားနိုင်ဖို့အရေးကြီးပါတယ်။နိုင်ငံရေးအရစဉ်းစားမဲ့အခါ American နိုင်ငံသားတွေအဖြစ်မျိုးချစ်စိတ်ရှိရှိစဉ်းစားကြမှာပါ
။ဒုတိယရှင်းနေချိုးရဲ့တိုက်တွန်းချက်ဟာအပြောလွယ်သလောက်အလောက်ခက်မဲ့အလားလာတွေလည်းရှိနေပါတယ်။အထူးသဖြင့်ဒီနေ့ဟာ American မှာလွတ်တော်ရွေးကောက်ပွဲကြီးပဖို့ရှိနေတဲ့အတွက်လည်းနိုင်ငံရေးအရပြန်ဆိုင်လာကြမှာဖြစ်တာကြောင့်ကိစ္စတိုင်းလုံးလုံးမှာနိုင်ငံရေးအရအရေးမိုးနေမဲ့အလားလာတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုအောင်လင်းဦးပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အင်တာနက်ပေါ်ကငွေကြေးလိမ်လည်မှုပြဿနာတွေကိုမြန်မာ Facebook စာမျက်နှာတွေပေါ်မှာကြဲကြဲလောင်လောင်ကြားနေရပေမဲ့အခုထိငွေကြေးဝိုင်းစုကြပြီးတော့ဒီငွေတွေကိုလိမ်လည်မှုတွေကတော့ရှိနေသေးပါအစုအဖွဲ့လိုက်အလိန်ခံရလို့ဆုံးရှုံးတဲ့ငွေကလည်းတိန့်ထောင်ကျော်အထိရှိတတ်ပါတယ်ဒီလိုလိမ်လည်မှုတွေကြုံတွေ့တဲ့အခါမှာတက်ဆိုင်ရာကိုတွားပြီးတော့အမှုဖွင့်တိုင်ကြားတဲ့အခါမှာလည်းအရေးယူဖို့ဥပဒေတေချာမရှိတာကြောင့်တက်ဆိုင်ရာကိုတိုင်တော်မတိုင်တော်ဘူးဆိုတဲ့ဖြစ်ရတဲ့လေတွေ့နေရပါတယ်ဒီလိမ်လည်မှုတွေကိုဘယ်လိုများထိထိရောက်ရောက်အရေးယူနိုင်မလဲဆိုတာကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင
်အခုချိန်မှာတော့အင်တာနက်စာမျက်နှာတွေပေါ်ကတဆင့်ငွေကြေးစုမဲ့အယောင်းဝယ်ပုံစံနဲ့ငွေကြေးလိမ်လည်မှုတွေအခုနှစ်ထဲအများအပြားဖြစ်ပေါ်နေပြီးအမှုဖွင့်တိုင်ကြားမှုတွေလည်းရှိနေပါတယ်စုမဲ့အယောင်းဝယ်သူတွေဟာအစာပိုင်းငွေကြေးနဲ့ပါတဲ့အချိန်၃ချိန်လောက်မှာအမှန်အတိုင်းလျော်ပေးပြီးနောက်ပိုင်းငွေကြေးပမာဏများပြလာတဲ့အချိန်မှာတော့လိမ်လည်မှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်။ငွေကြေးစုမဲ့ရောင်းဝယ်လုပ်တိုင်းသူတွေဟာအွန်လိုင်းကတဆင့်လဲဝယ်ယူစုဆောင်ပြီးရပ်ပိုင်းအတွင်းအမြတ်များများရနိုင်တဲ့အကြောင်းကို Facebook လိုမျိုးလူမှုကွန်ရက်စာမျက်နှာတွေကတဆင့်အယုံသွင်းရောင်းချပြီးတော့ငွေကြေးလိမ်လည်မှုတွေကိုပြုလုပ်နေတာဖြစ်တယ်လို့လိန်ခံရသူတွေကပြောပါတယ်။အဲဒီအကြောင်းကိုတော့ကိုယ်တိုင်လည်းလိန်ခံခဲ့ရပြီးအဲ့ဒီအတွက်လဲရက်စကတ်မှာအမှုဖွင့်တိုင်ကြားထားတဲ့ရန်ကုန်မြို့လှိုင်မြို့နယ်ကမတ်တွေတာလင်းကအခုလိုပြောပြပါဗျာ
ဒီနေ့မှာ7သိန်းပေးမယ်ဒီနေ့မှာ7သိန်းတို့ပေးအဲတောင်းရလဲဆိုတော့နောက်ထပ်7000ရဲ့နေဆိုလို့ရှိရင်12သိန်းရမယ်ဆိုရင်အလယ်မှာ20တို့ဖြစ်သွားနေပါတယ်ဒီ10ရက်လောက်20တို့12သိန်း2သိန်းရမယ်ပေါ့အဲ့လိုမျိုးမလုံးပေးကြပါဘူးအဲ့လိုမျိုးတစ်ခါယော်လိုက်တယ်ဆိုတော့ယုံကြည်ပြီးတော့ထက်ထက်ဝယ်ကြပါပေါ့နော်အဲ့လိုမျိုးပေါ့အဲ့လိုမျိုးကြွားမလုံးရတော့အဲ့လိုမျိုးအတိုးကြီးအများကြီးနဲ့ဖြတ်ပေးရပါတချို့ဆိုလို့ရှိရင်40တို့လာအဲ့လိုမျိုးထိပေးရပေါ့နော်အဲ့တော့လည်းဝယ်ကြရပါပေါ့ရန်နည်းနည်းပဲဆောင်ရမယ်ဆိုပြီးတော့အဲ့လိုမျိုးဝယ်ကြရတယ
်အဲ့လိုလိန်လည်မှုတွေကိုအမှုဖွင့်အရေးယူမှုပိုင်းမှာတော့ငွေကြေးလိမ်လည်မှုပုံမှန်420ရက်သားဖွင့်လှစ်နိုင်ပြီးတော့အများအပြားလိမ်ခံရသူတွေဟာငွေကြေးပြန်မြမှာကိုစိုးရိမ်နေတဲ့အတွက်အမှုမဖွင့်တဲ့သူတွေလည်းရှိနေပါတယ်။ဒါကြောင့်ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကဥပဒေတွေကိုခင့်နဲ့အညီပြုပြင်ဖို့လိုအပ်နေတယ်လို့အခုလိုပြောပါတယ
်။ဥပဒေပိုင်းတွေကလည်းဟိုခင့်နဲ့အညီတချို့ဟာကြတော့ပြုပြင်နေတယ်။ဒါမျိုးကြောင့်လည်းကိုကနည်းနည်းသိုးစန်းလာတာပေါ့နော်။ဟိုတော့ကလည်းလူရိုးလိမ်တာမဟုတ်တော့ပြန်ဘူး။သူကအဲ့မှာဘုဖတ်420တို့406တို့ ਨੇ ဟိုဆွဲကောင်းဆွဲလို့တော့ရမယ်ဒါပေမဲ့သူ့အမှုတိစားရတာသူကဟိုအွန်လိုင်းလို့ပါတော့ဖြစ်နေတာဆက်သွယ်ရေးနဲ့ဆက်သွယ်ရေးပုံမှန်နေနဲ့လဲဆိုင်နေနိုင်နေပေါ့နော်ဆိုတော့အဲ့ဒါလေးတွေကလည်းကျွန်တော်တို့ဥပဒေပိုင်းအနေနဲ့တော့ပြန်တော့သုံးသပ်ရမှာဘာလို့လဲခက်ကရှေ့ဥသွားနေတာပေါ့နော်အွန်လိုင်းခက်ဖြစ်လာတာဆိုတော့အဲ့တော့အဲ့ဒီဥပဒေကိုကျွန်တော်တို့ကခိုင်ခိုင်မာမာတော့ပ ြန်စဉ်းစားရတော့မှာပေါ့နော်ဒီတရားလေးဆိုရင်ဘယ်လိုလုပ်အောင်လုပ်လို့ရလဲဒါ online ဆိုရင်တဘောလေးဒါမျိုးလေးတွေတော့ကျွန်တော်ဒါမှမဟုတ်ကျွန်တော်တချို့ဆရာကြီးတွေကရှင်းနေကြတာအဲ့လို case တွေကိုတော်တော်လေးကြောင်းကျင်နေလို့တိစောက်နိုင်တယ်လို့ရှိတယ်ဒါမှမဟုတ်လည်းကွာရှင်းနေတဲ့တေချာတိုင်တွေမှာကိုယ့်အကူတဘောလားဟိုမလုံးမိနေတယ်ပေါ့လေခုနကတော့ကျွန်တော်သိလိုက်တာခုနတို့စာကြုပ်တွေပဲသွားချုပ်တယ်ပေါ့ဆိုတော့ဒါကတစ်ခါကျရင်အကွက်မိနေတယ်ဘာအကွက်မိနေလဲဆိုတော့ကျွန်တော်ကငွေကိုလိန်သွားတဲ့လူပြောက်ကိုသူကသွားပြီးစာကြုပ်ချုပ်ပြီးတော့သူကငွေအသွင်းယူလိုက်မိတာနဲ့ကျွန်တော်သိထားတဲ့အတိအကျင်ပေါ့နော်ဥပဒေကြောင့်ကငွေအသွင်းပြလိုက်တာနဲ့သူဒီလိန်လည်းမမြောက်တော့ပြဿနာအဲ့ဒါတစ်ခုရှိတယ်တကယ်လို့သူ့ကိုလိန်လည်းမှုနဲ့406 420နဲ့စွဲမယ်ဆိုရင်ကျွန်တော်တို့သိထားတာသူ့ကိုဘာမှမယူဘဲနဲ့တခါလဲဆွဲရမယ်တွားယူထားလိုက်မိတာနဲ့သူ့ရဲ့အမှုကပေါ့သွားတယ်ကျွန်တော်အဲ့ဒါတော့ကျွန်တော်ဟိုသိထားတယ်ပေါ့နော
်ဒါကြောင့်မက်တော်တာလင်းကလည်းအဲ့လိုလူလိန်တွေဟာနောက်ပိုင်းမှာထပ်လိန်နိုင်တဲ့အတွက်အဲ့လိုလိန်လည်မှုတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့ဥပဒေတစ်ခုပေါ်လာစေချင်တယ်လို့အခုလို့ဆိုပါတယ်
ညီမကတော့ဖြစ်စေချင်တာပေါ့နော်ဒီလိုလူမိန်တွေကတော့အခုတော့တရားဥပဒေမရှိဘူးဆိုလို့ရှိရင်အလို့အတွက်ဟိုင်မာရဲ့ပုံမှန်မရှိဘူးဆိုလို့ရှိရင်တော့ဒီလိုမျိုးထပ်လိန်နေအောင်ပါအဲဒါကြောင့်မလို့ဒီတရားဥပဒေရနေပြီးတော့ဒီလိုမျိုးဒီလိန်နေအတွက်ဒီလိုရောဖြစ်စေနိုင်မယ်ဥပဒေတစ်ခုတော့ရရှိချင်တာပေါ့နော်ဖြစ်စေချင်တာဒါလို့ဆိုအခုရှင်းနေအခုလည်းအဲ့လိုမျိုးပြဿနာဖြစ်တော့ဒီရှင်းနေတဲ့အတိုင်းမျိုးကြီးရမှာစွဲလို့ရတယ်ဒါပေမဲ့ချင်းချင်းအမခံရမယ်ဒါပေမဲ့အကယ်တမ်းမမှုနဲ့စွဲလို့ရှိရင်စွဲလို့ရမယ်သူပတ်စံပေးချင်မှာပေးလို့ရမယ်။ထောင်ထဲဝင်လဲဝင်ခံလိုက်မယ်။တချို့ရကြတော့မိုင်းပတ်စံလဲကိုပတ်စံလဲကိုပြန်လို့ရှင်တာပေါ့။အဲ့လိုမျိုးပေါ့နော်။ဥပဒေရတော့ဒီလိုမျိုးလိန်တဲ့သူတွေအတွက်ပေါ့။ဒီဥပဒေကိုတစ်ခုကိုတင်းတင်းကြပ်ကြပ်ကလေးရောလှုပ်ဆင်ချင်တာပေါ့နော်
။ဒါကြောင့်ဒီသူတွေအနေနဲ့အဲ့လိုအင်တာနက်ကနေစီးရုံးဆွေးဆောင်မှုတွေကိုလောဘတကြီးနဲ့မယုံကြည်ဖို့လိုတယ်လို့လည်းပြောဆိုမှုရှိနေတာပါ။ရောင်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့အဲ့လိုကိစ္စတွေနဲ့ပတ်သက်လို့တိတိချာချာလေ့လာရမှာဖြစ်ပြီးပညာသေးရာတွေနဲ့လွတ်တော်မှာမေးခွန်းမိတာတွေကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ
်အခုကတော့နည်းနည်းပေါ့နော်လေ့လာတော့ဒီမှာဆိုလည်းအခုဟိုကျွန်တော်တို့ဒီမှာတော့2ယောက်ဖြစ်တယ်ပေါ့ဖြစ်တယ်ဆိုတော့ကျွန်တော်တို့ကဒီခွင်းဆက်ကိုတော့တေချာတော့ဆက်လေ့လာအောင်ပေါ့နော်ဘယ်လိုအကြောင်းအရာနဲ့ဘယ်လိုတွေနဲ့လိမ့်နေလဲဆိုတဲ့အကြောင်းတွေကိုကျွန်တော်လည်းမေးဟိုပဏာမတော့မေးပြီပေါ့ဒါပေမဲ့အခုကတော့ဂဟဏနာသိအောင်ကျွန်တော်ကလေ့လာမယ်မေးမယ်ဒါပေမဲ့အဲ့ဒီအနေထားမှာပဲပေါ့ကျွန်တော်ကနှစ်ပိုင်းရှိတယ်ပေါ့ဒီအခု online နေရာနေရောနောက်ပြီးဒီလိုအခုလို interview တွေကနေနောက်လူတွေအဲ့လိုလိန်ခံရတာမျိုးမဖြစ်အောင်ကျွန်တော်ကဟိုသတင်းဖြန့်တယ်ပေါ့နော်နောက်ပြီးတော့နောက်တစ်ခုကတော့ဟိုကျွန်တော်တရားရေးစီရင်ဥပဒေစုံမွေတန်ကြားစာသနာ့ဆန်စာများကော်မတီမှာပါတော့ကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ကော်မတီမှာလည်းတင်ပြပြီးတော့ဒါတော့ဖြစ်နေတယ်ကော်မတီဆုံးဖြတ်ချက်နဲ့ဘာလေးကျွန်တော်လွှတ်တော်ကနေပြီးတော့ဆောင်ရွက်လို့ရမလဲပေါ့လွှတ်တော်ဝါကြီးကနေတဆင့်ပေါ့ဘလို့ဆောင်ရွက်လို့ရမလဲကျွန်တော်တို့ risk scan တွေတို့ဟုတ်လားတဘောကတရားရုံးတွေမှာဒါတွေကိုဘလို့လုံးလို့ရလဲဆိုတာတွေကိုကျွန်တော်တို့အကြံဉာဏ်တောင်းလို့လည်းရတယ်ပေါ့နော်ဟိုမေးခွန်းအနေနဲ့ကတော့ကျွန်တော်တို့သုံးသပ်ရမယ်ဘလို့မေးရမယ်ပေါ့မေးခွန်းတစ်ခုကိုဘလို့မေးရလဲဒါပေမဲ့ဒါလဲကျွန်တော်တို့ကအခုအဖြစ်များလာတယ်လို့လည်းကြားတယ်တော့မေးခွန်းအနေနဲ့ပေါ့အစိုးရကမလွယ်ဘူးပေါ့နော်အမေးခွန်းအနေနဲ့တော့တိစောက်လို့ရနိုင်တယ်နော်တိစောက်လို့ရရင်လည်းမေးခွန်းအနေနဲ့ဒါကိုဘလို့ထိထိရရအောင်ရေးယူမလဲဘလို့နီးနဲ့ရေးယူလို့ရမလဲဆိုတာမျိုးတွေကိုကျွန်တော်တို့ကငြင်းညာလို့ရတ
ယ်အင်တာနက်ပေါ်မှာစုမဲကလည်းငွေကြေးလိမ်လည်မှုတွေမှာတော့အစုဖွဲ့လိုက်လိန်ခံနေကြရတာဖြစ်ပြီးငွေချက်သိန်းကနေကနေဒိမ်းပေါင်းထောင်ကျော်တဲ့အထိဒိမ်းလည်ခရမှုတွေရှိနေတာဖြစ်ပြီးအခုချိန်ထိအင်တာနက်ပေါ်ကလည်းမဲစုဖို့စီယုံနေတဲ့သူလည်းရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြင့်မခသတင်းအေဂျင်စီရနေဒီလိုပြောလိုက်ရပါ
မြန်မာခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်။မကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒိုင်းလေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ14ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်တာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လျုံနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့နေရာတချို့မှာဗိုလ်ချုပ်အောင်ဆန်းအထိမ်းအမှတ်တွေစိုက်တူကိုကြိုးပမ်းရတာကနေပြဿနာတွေပေါ်နေရဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးมาဖြစ်ပါတယ်အထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာကန့်ကွက်မှုတွေကြုံရတာဘာကြောင့်လဲကွန်ပျူတာနဲ့လူကိုကွန်ပျူတာဆိုရင်လည်းအကျိုးပြဘာတွေရှိနိုင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဒီသမိုင်းပညာရှင်ဦးအောင်ခင်တို့မြန်မာပြည်သုံးသက်သူဦးစီးရသူဆွေးနွေးဖို့အတွက်ကိုဖိတ်ခေါ်ထားတာရှိပါတယ်နောက်ခုနောက်ဆုံးဟိုပြဿနာပေါ်လာတဲ့ဒီခရီးပြည်နယ်ကမာဒီကံဝဆန္ဒပြမှုတွေမှာပါဝင်တဲ့ပုဂ္ဂိုလ်တွေတချို့လည်းပဲကျွန်တော်ဒီဆွေးနွေးဖို့အတွက်ရှိနေပါတယ်ဆိုတော့ဒီဆွေးနွေးပွဲမှာအရင်ဆုံးတော့ဆရာဦးအောင်ခင်ကိုပဲတောင်းတပေးစေချင်ပါတယ်ဆရာအခုရေဝီယာအဖြစ်ပေါ်လေကျွန်တော်တို့နားလည်သလောက်တိုင်းရင်းသားတွေဘက်ကကန့်ကွက်ကြတာကတော့ဗိုလ်ချုပ်အောင်ဆန်းကအမျိုးသားခေါင်းဆောင်ဆိုရင်လည်းဒီမြန်မာခေါင်းဆောင်တူဦးသားဖြစ်တဲ့တိုင်းရင်းသားတွေမှာလည်းသက်ဆိုင်ရာခေါင်းဆောင်တွေရှိနေတယ်ဒီလိုမျိုးဗိုလ်ချုပ်အောင်ဆန်းအမတ်တရားတွေစိုက်ထုတ်ရင်းအဖြစ်ဒီတိုင်းရင်းသားခေါင်းဆောင်တွေရဲ့အခန်းကဏ္ဍတွေမင်းမိန်စီရယ်ဆိုတဲ့သဘောထားမျိုးတွေတွေ့ရပါတယ်ဆိုတော့ဒီလိုကန့်ကွက်ချက်ကဒါကျိုးချောင်းစီလိုတဲ့ကန့်ကွက်ချက်မျိုးလို့ပြောနိုင်မလားဆရာဦးအောင်ခင
်အဲဒီရုပ်ထုနဲ့ပတ်သက်လို့ကတော့အမြင်အမျိုးမျိုးရှိတယ်ဆိုတော့ဒီရုပ်ထုကိုဘယ်သူကနေစပြီးတော့တင်လာလဲဒါဟိုရန်ကုန်ကတင်လာလားတိုင်းရင်းသားတွေဘက်ကတင်လာလားဆိုတာလည်းရှိသေးတယ်ဆိုတော့တိုင်းရင်းသားတွေကမတင်လို့ပဲနဲ့ဒီ NLD ဘက်ကလာတင်တယ်ဆိုရင်လည်းတမျိုးပေါ်လေဆိုအငင်းပွားစရာကြီးဖြစ်တာပေါ့ဆိုတော့ဒီဥစ္စာနောက်အခုမှဗိုလ်ချုပ်အောင်ဆန်းကဘာလို့တင်လဲအရင်တော့ကဘာလို့မပေါ်လဲဆိုတော့အခု NLD အစိုးရဖြစ်တော်မှာဒီဗိုလ်ချုပ်အောင်ဆန်းပုံနေတင်တာကြီးပေါ်လာတယ်ဆိုတော့ဒါဒီရှေးအတိတ်နဲ့ဒီပြစ်ဆုံးပံပေါ်ကြာရှေးအတိတ်နဲ့ပြစ်ဆုံးပံနေရတော်တော်ကြီးကိုကွာနေတယ်နေပေါင်း80ကျော်ကွာတယ်ဆိုတော့အဲ့ဒီတော့ကရန်ကုန်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုတစ်ခုလောက်ပဲရှိပြီးတော့ကျန်တဲ့နေရာတွေမရှိရဲနဲ့နေခရင်ကနေအခုမှဒါတွေပြန်ပေါ်လာတဲ့ကိစ္စဟိုအငင်းပွားစရာအများကြီးရှိတာပေါ့တိုင်းရင်းသားတွေဘက်ကလည်းသူ့ရုပ်ဟိုသူတီတောင်းခြင်းမှာပေါ့ဥပမာဆိုကရင်ဆိုရင်ကရင်ဘက်ကသောမွားသောဘဦးကြီးပုံကူရတိရှိမှမရှိသေးပဲဒါလည်းသူတားခြင်းမှာပေါ့အဲ့ဒါကိုအစိုးရကဘယ်လိုသဘောတားမလဲဆိုတာတွေရှိပါလေ
โอเคဆရာโอเคဆိုတော့ကျွန်တော်ဒီဟိုဆရာဦးစီးရဲ့သူရဲ့သဘောထားလဲဟိုကျွန်တော်တော့တုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာအခုဒီတိုင်းရင်းသားတွေဘက်ကတော့သူတို့ဒီတိုင်းရင်းသားဟိုတွေဘက်ကဟိုအခန်းသူတို့ရဲ့အခန်းကဏ္ဍတွေမိမိစီးရဲ့ဆိုတော့သဘောထားမျိုးနဲ့ကန့်ကွက်ကြရရှိရဲ့ဆိုတော့ဒီလိုအကြောင်းပြချက်ကဒါကျိုးချောင်းစီလျော်တဲ့ကန့်ကွက်ချက်လို့ကျွန်တော်တို့ဆိုနိုင်မလားဆိုတော့ဆရာစီးရဲ့သူ
အဲဒီဘယ်ကိစ္စမှဆိုတော့ဟိုအမြင်ကတော့တယောက်နဲ့တယောက်တော့တူကြမှာမဟုတ်ဘူးပေါ့နော်လူတွေကအများကြီးဆိုတော့ဒါတိုက်တဲ့လူလည်းရှိမယ်မတိုက်တဲ့လူလည်းရှိမယ်အဲ့ဒါတော့ရှိပါတယ်နောက်တစ်ခုကလည်းဒါနိုင်ငံကြီးကလည်းပါနေတဲ့ခါကျတော့လေကန့်ကွက်ခြင်းနဲ့လူလည်းရှိမယ်ထောက်ခံခြင်းနဲ့လူရှိမယ်ဟိုဖြစ်တာတော့ဘာဖြစ်သွားတာလဲဆိုတော့အရင်တော့ကတော့ဒီဗိုလ်ချုပ်အောင်ဆန်းရုပ်တုတွေကဟိုပထားခဲ့ရတယ်လို့ဖြစ်နေတာပေါ့နော်ဖြောက်ထားခံရတယ်လို့ဖြစ်နေခါကျတော့အခုချိန်မှာကျတော့ဒါများများလုံးချင်လာတာရှိရတယ်နော်နောက်တစ်ခုကလည်းဟိုတချို့ပြောကြတာတဲ့ဒါရုပ်ောက်ပဲဒီလိုအဲ့အာမျိုးလောက်တာလားဆိုတာမျိုးတွေလည်းပြောတာရှိတာပေါ့တေချာတာကလည်းဘယ်လိုဖြစ်လဲဆိုတော့ဒီရုပ်တုတစ်ခုရဲ့ဟာတိုင်းမှာကြာနိုင်ငံကြီးကပါတယ်ဟိုတင်ဒီကြောင့်ပါဆိုတော့မှဥပမာရုပ်တုတောင်မှထုတ်ထုတ်ဖို့ဒီလိုလုပ်လိုက်ကြသေးတယ်လေဥပမာဟိုတက်လာတဲ့ခါကျအင်ဒိုနီးရှားမှာသူနေခဲ့ဆိုပြီးတဲ့ခါကျတော့အဲ့မှာကန့်ကွက်တဲ့လူတွေကလည်းအများကြီးထူးခြင်းတဲ့လူတွေကလည်းအများကြီးဆိုတော့အဲ့အာမျိုးတောင်ဖြစ်တော့ရုပ်တုကတော့အများနဲ့နိုင်ငံရေးနဲ့ပတ်သက်နေတာပေါ့နော်ရုပ်တုပုံစံတွေရှိနေတော့အဲ့ဒါလေးကိုတင်ထားဖို့လိုပါတယ်ပြီးတော့ဟိုဒီချက်ကိုပြည့်စုံနေဆိုလဲဒါရုပ်တုအပြင်တခြားနည်းလမ်းတွေရှိတယ်ပေါ့နော်အဲ့ဒါလေးကိုစဉ်းစားဖို့လိုတယ်ပြီးတော့ရုပ်တုကတွေ့လိုက်တယ်ဆိုရင်ဘယ်လိုရုပ်တုတွေ့လိုက်တယ်ဆိုရင်တခြားလူတွေကလည်းဆိုင်ရာရုပ်တုတွေထူးကျင်လာကြပြန်အောင်အဲ့ဒါကြတော့ဘာဖြစ်လဲဆိုတော့ demonstration effect ပေါ့နော်ဟိုစပေးထိုက်လို့ဖြစ်နေတာပေါ့နော်ဟိုအဲ့ဒါမျိုးတွေဖြစ်တတ်ပါတယ်ဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒါတော့သူဆရာဦးအောင်ခင်ရောကိုစေရဲ့သူရောထောက်ပြသွားတာရှိပါတယ်ကျွန်တော်ဒီကိစ္စတွေမှာနောက်ခံငါတော့နိုင်ငံရေးနောက်ခံနေရာရှိနေတာဟုတ်တချို့ကတော့ဒီစစ်စိုးကအဆက်ဆက်ဘူရောင်ဆိုင်အခန်းကဏ္ဍကိုပြစ်ပယ်ခံခဲ့ရတဲ့အခုချိန်မှာပြန်လည်မြင့်တင်ရမယ်ဆိုပြီးသဘောထားတဲ့သူတွေလည်းရှိတယ်တချို့ကျတော့လည်းအခုချိန်ကဒီထူးချင်းဒီဘူရောင်ဆိုင်သမီးဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့နိုင်ငံရေးပါတီကအာဏာရနေတဲ့အချိန်မှာလုဒါဆိုတော့ဒီဒေါ်အောင်ဆန်းစုကြည်ဩဇာရှင်ဝါကြီးအောင်တစ်ဖက်တစ်လမ်းကလှုပ်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိတယ်ဆိုတော့ဟိုဒီလိုနောက်နိုင်ငံရေးနောက်ခံနေရဟောဘလောက်ထိအခုလိုပြဿနာတွေပေါ်လာတဲ့ကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်စေပါလဲဆရာဦးအောင်ခင်ဆွေးနွေးပြပါလားခင်ဗျာ
အဲဒီကိစ္စတော့ဟိုကျွန်တော်ထင်တော့ဒီက NLD ကဘယ်သူကနေလှုပ်တာလဲဆိုတော့ကျွန်တော်မသိဘူးဒီရုပ်ထုတွေကို
โอเคเสี่ยโอ้ကျွန်တော်တို့ရေဝီအားဖြင့်ရတော့ဥမာအခုဒီဟိုနောက်ဆုံးဖြစ်သွားတဲ့ဒီကရားပြည်နယ်မှာဆိုလို့ရှိရင်တော့ပြည်နယ်အစိုးရဒီကိစ္စကိုစီစဉ်တာပေါ့လေဘဟုကတော့ခုနောက်ပိုင်းကြံစည်တာပေါ်လာတော့ဘဟုကတော့သူတို့ကတော့ဒါကိုဆန္ဒမပါရင်မလုပ်ဖို့လို့ဘာလို့အဲ့လိုပေါ့လေတရားဝင်ဟိုသူတို့ပါတီတွေကပုဂ္ဂိုလ်လူပုဂ္ဂိုလ်တချို့ကပြောတာမျိုးတွေတော့ကျွန်တော်တို့ကြားရတယ်အခုလောလောဆယ်ကတော့ဟိုနောက်ဆုံးဖြစ်သွားတဲ့အဖြစ်အပျက်ကတော့ဒီဆန္ဒပြတဲ့အထက်ကတချို့လူငယ်တွေဖန်ဆီးရဲ့အေးအေးယူခံရမယ်အခြေအနေမျိုးရင်ဆိုင်နေရတယ်ဟိုပြည်နယ်အစိုးရကလည်းဟိုဆက်လုပ်ခြင်းနဲ့ဆန္ဒကတော့ရှိနေတော့မယ်ဆိုတဲ့သဘောထားမျိုးပေါ့နော်အဲ့တော့ဟိုဘဟုကခြားရဲ့မူဝါဒမဟုတ်ဘူးလို့တော့ဟိုရေဝီကနားလဲနိုင်နေမယ်လည်းပဲဟိုကတားဆီးရမျိုးလည်းမဟုတ်ဘူးကန့်ကွက်တာမျိုးတော့လည်းတရားဝင်မရှိဘူးပေါ့ဆရာရဲ့အခြေအနေကတော့သူတို့တက်ဆိုင်ပြည်နယ်အစိုးရတွေတာဝန်ရှိတဲ့သူတွေကကိုယ်သဘောဆန္ဒနဲ့လောက်တာတွေရှိတယ်တချို့ကကျတော့လည်းပဲဟိုဘယ်လိုပြောဘူချောင်းဆန်းကိုချင်းကျူတဲ့လေးစားတဲ့ဆိုပြီးတော့ဟိုလူပုဂ္ဂိုလ်တွေဒါစုချပေါင်းကြပြီးတော့လောက်ကြတာမျိုးတွေလည်းရှိတယ်ဆိုတော့ဒါမျိုးတွေမှာတွားပြီးထိတ်တိုက်ဖြစ်ကြတာပေါ့ဆရာရဲ့အခြေအနေကတော့
ဒီကျွန်တော်တော့အပြင်းအနေလေးလာတဲ့လူဆိုတော့ကျွန်တော်သိတော့ကတော့ဒီဘူချောင်းအောင်ဆန်းရဲ့ယုတ်ထုဟာတာမန်ယုတ်ထုမဟုတ်ဘဲနဲ့သူစစ်ဝေစစ်စားနေမြင်းစည်းနေတဲ့အယုတ်တို့ဓာတ်ကင်နေတဲ့အယုတ်တို့ဒီစစ်ဝေစစ်စားနေအယုတ်တွေများတယ်ဗျာ
ဟုတ်တယ်ဆရာ
ဆိုတော့ဒီစစ်ဝေစစ်စားအယုတ်ကိုဘာလို့လုပ်ရလဲတခြားအယုတ်မရှိတော့ဘူးလားဆိုတော့ဟိုရိုးရိုးပေါ်ရဟိုဟိုရိုးရိုးအရွယ်ရစားအယုတ်ကတခုမှမရှိဘူးစစ်ဝေစစ်စားနေအယုတ်ဆိုတော့ဒီဘိုးကျောင်းအောင်စန်းတို့ခေါင်းဆောင်ခဲ့တဲ့ဒီကိုကျိုးအနစ်နာခံတဲ့စစ်တပ်ဆိုတာလည်းမရှိတော့ဘူးဗျကြာပြီကြာတော့ဒီဗမာစစ်တပ်ကအဲ့ကြားထဲမှာအကြောင်းသားတွေတတ်အရသားတွေတတ်အကုန်လုံးပေါ့ဗျာအရသားမှန်တယ်ဗျပြစ်တတ်ပြီးလူချင်းကြီးလှုပ်လာတဲ့စစ်တပ်ကအခုတခါဗိုလ်ချုပ်အောင်ဆန်းရဲ့တတ်ဆိုပြီးတော့လှုပ်လို့ရှိရင်တော့ဒီဥစ္စာဟိုပြည်သူတွေမကျေနပ်စရာဖြစ်နေတာပေါ့ဗျာဟိုနေပေါင်းကကြာပြီးတော့တမိုင်းကိုအတိတ်နဲ့ပြစ်ဆုတ်ပါသွားပြီးတော့ရောထွေးတယ်လို့ဖြစ်နေတာပေါ့
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဆိုတော့ကျွန်တော်ဒီမှာကြရားပြည်နယ်မှာတော့ဒီနောက်ဆုံးဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့အဓိကဦးစီးဦးဆောင်လုပ်နေတဲ့ခွန်ဘာနာပုတ်လဲကျွန်တော်တို့ဒီဆွေးနွေးပွဲမှာရှိနေပါတယ်အဲ့တော့ကျွန်တော်ခွန်ဘာနာပုတ်ကတော့ဒီကိနောက်ဆုံးဖြစ်တဲ့ဖြစ်ရတဲ့ပတ်သက်လို့အထူးရင်ပုံပြီးထိဟိုကိုယ်တိုင်ကိုကြထိတွေ့ထားတဲ့ပုတ်ကိုလည်းဖြစ်တော့ကျွန်တော်ကခွန်ဘာနာပုတ်ကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့တခုရှိတာကရေဦးရကျွန်တော်စောအိမ်မှာကျွန်တော်ပြောသားတယ်လို့ပေါ့လေကျွန်တော်တို့နားလည်ထားတာကတော့တန်းရင်းသားတွေဘက်ကတော့ဒီသူတို့မှာသက်ဆိုင်ရာခေါင်းဆောင်တွေရှိနေတယ်ဒီလိုဘူချောင်းအောင်ဆန်းအမတ်တရရဲ့စိုက်ထုတ်ကြရပြည်ဒီတန်းရင်းသားခေါင်းဆောင်တွေအခန်းကဏ္ဍကိုမိမိမှစိုးရင်လည်းဆိုတော့စိုးရင်ချက်တွေနဲ့ကန့်ကွက်တာလို့ကျွန်တော်နားလည်ပါတယ်ကိုခွန်ဘာနာပုတ်ဟိုဟုတ်အဲ့တော့တက်ခွေရခြင်းကိစ္စတွေမှာဒီကိစ္စတွေပြင်တခြားကိစ္စတွေညာပါနေသေးလားကိုကွန်ဘာနာပုတ်ရ
ဟုတ်ကဲ့ခင်ဗျာဒီကိစ္စကိုကျွန်တော်တို့ကြည့်မယ်ဆိုရင်ဒီခဏတုန်းကဆရာကြီးပြောခဲ့လို့ပဲဒီကိစ္စကနိုင်ငံရေးနဲ့ဆက်နေတယ်လို့လည်းကျွန်တော်မြင်တယ်အမျိုးသားရေးနဲ့လည်းဆက်နေတယ်လို့ကျွန်တော်မြင်တယ်ပေါ့ဟုတ်အဲ့မမဒီခဏလေးမျိုးပေါ့ဒီဘုချောင်းဆန်းကတော့နိုင်ငံလုံးတိုင်းကနေနဲ့တော့လေးစားတယ်ကျွန်တော်တို့လည်းလေးစားတယ်အဲကျွန်တော်တို့အသိဉာဏ်ဖြည့်ရတဲ့ရန်နာတွေလည်းရှိတယ်ဒါပေမဲ့ဒီအမျိုးသားရေးမှာကကြတော့ဒီတိုင်းသားရဲ့ခံစားချက်မှာကကြတော့ခုတမိုင်းကိုပေါ့ခွေမရသေးဘူးဆိုတဲ့အခြေခံခံစားချက်တွေရှိတယ်အဲ့လိုချိန်မှာဒီဘုချောင်းရဲ့ရုပ်ကိုအတင်းတမလို့ပြောမလို့ဒီပင်ကြီးနိုင်ငံလည်းမရှိဘူးဒီဇိုင်းတောက်တာပြည်ရင်ပြည်မှုကွန်ပျူတာလိုတွေအပြင်ခွဲရှိတဲ့ဟာကိုသူပင်ကြီးနိုင်ငံလည်းမဟုတ်ပဲပေါင်းအောင်ဆက်နေကြတော့အဲ့လိုမျိုးအာဏာရှိတဲ့ဒီမှာလာလုပ်တဲ့ပုံစံလေးတခုကိုကျွန်တော်တို့ဘုံချောင်းတာပေါင်းအောင်ပြည်ချက်ရတော့ဘုချုပ်ကျေးရုပ်ကိုဖိုက်ရှိတာတဲ့ဇိုင်းတောက်ရဲ့တည်ရှိမှုကိုပြန်ပြီးမှပြည်ဒီမှာတမိုင်းတွေကိုပေါ်ထုတ်မှုတွေကိုကျွန်တော်တို့အရင်ဆုံးလုပ်ခြင်းနဲ့ဘာဖြစ်လဲဆိုဒီသမိုင်းတွေအထောက်ခံဆေးရလို့ပဲကျွန်တော်တို့တိုင်းသားတွေရဲ့ခံစားချက်တွေကိုပြည်မကလူတွေတော်တော်များများကနားမလည်တဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့ရတယ်ပေါ့ဥမာ ဖက်ဒရယ်ဆိုရင်ဒီခွဲထွက်ရေးကိုအပြည့်အစုံတွေခံခဲ့ရတဲ့သမိုင်းကြောင်းရာကျွန်တော်တို့မှာအဲကျုံခဲ့ရတဲ့ဒီမှာဖက်ဒရယ်ဆိုတာကိုကြားရတယ်ဒီမှာအရင်ဆုံးတော့များကခွဲထွက်ရေးလို့အမြင်ခဲ့ရတဲ့အဲသမိုင်းကြောင်းဆိုင်ရာအဲနင့်နာမှုတွေကတိုင်းတိုင်းမှာရှိနေတော့အဲ့ဒီအခြေအနေတွေပုံမှာကျွန်တော်တို့အကန့်ကွက်ရခြင်းနဲ့ဆက်သွားဟုတ်ကဲ့
Okay,
ကိုကွန်ဘာနာဆွေးနွေးရခြေစွပ်ပါကျွန်တော်တို့ဒီဆွေးနွေးဘွဲ့အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတစ်ချို့လဲလေးလိုင်းပေါ်မှာရှိနေပါတယ်ရင်းဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကဦးတန်းမောင်မှာဦးတန်းမောင်ရဲ့သဘောထားလဲဆွေးနွေးချင်တာမင်းမြင့်နေတာရှိရင်ဒီဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคခုနကကိုကြီးပြောသွားလို့ပါပဲသမိုင်းအမှန်တွေကိုဖုံးကွယ
အနေဒီတက်လာတယ်ဆိုတော့အဓိကဖဲစည်းပုံတက်လာရှင်းမယ်ဆိုတော့ပြောရကိစ္စကိုရှင်းမယ်ဒီဘိုးချိုးရုပ်တွေကိုလူကလေးစားပါတယ်ဗမာပြည်မှာတစ်ကဘာလုံးလေးစားပါတယ်ဒီဖွဲ့စည်းပုံရှင်းလေးမလို့ဖဲနေဒီလုံးတွေဘာလို့လုံးနေတာတော့အဲ့ဒါလေးကိုပြောချင်ပါကြဟုတ်ကဲ့
ဟုတ်ကဲ့တမောကျေးဇူးပါကျွန်တော်နောက်တူကတော့ကျွန်တော်တို့ကိုခိုင်စိုးပါဒီအမေရိကန်ပြည်ထောင်စုကကိုခိုင်စိုးလဲဆွေးနွေးနေတာမင်းမြင်နေတာရှိရင်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆွေးနွေးမှာကအဓိကကတော့မြန်မာနိုင်ငံဟိုနေပြည်တော်လွတ်လပ်ရေးယူခဲ့တာနေပြည်တော်အောင်ဆိုင်တယောက်တည်းယူခဲ့တာမဟုတ်ဘူးလေတင်းရသာလက်တင်းရသာအကုန်လုံးနေပြည်တော်အကုန်စုခေါင်းဆောင်တဲ့တင်းရသာတဲ့ဘုံသူခေါင်းဆောင်ပြီးမှနေပြည်တော်လွတ်လပ်ရေးဟိုနေပြည်တော်ရအောင်ယူခဲ့တာဖြစ်တယ်အဲ့ဒီကြောင့်နေပြည်တော်အခုကပြည်နေတယ်မှာအော်တော့တိုင်းပြည်နယ်မှာနေပြည်ရင်အခုကအရင်ပြည်နယ်မှာကရင်ပြည်နယ်ကနေပြည်ရင်ကန့်ကွက်ချင်းအဲအသေးပြည်ကလေးဆိုနေပြည်ရင်ဘာဖြစ်လို့ကန့်ကွက်ရလဲအဓိကကနေပြည်ရင်လွတ်လပ်ရေးယူတဲ့အခါအော်အော်ဆက်တရားထည့်ယူတာမဟုတ်ဘူးအကုန်လုံးမြန်မာနိုင်ငံမှာရှိတဲ့တင်းရသာဘောဆောင်ခေါင်းဆောင်တွေမပါသေးနဲ့အော်ဆက်တရားထည့်ယူလို့လည်းမရဘူ
းဟုတ်ကဲ့
အဲ့ဒီကြောင့်နေပြည်ရင်တင်းရသာပြည်နယ်တွေမှာတင်းရသာတွေရဲ့နေပြည်ရင်ခေါင်းဆောင်တွေကိုနေပြည်ရင်ရုပ်ထုတ်ဖို့မထုတ်ဝင်နေနေပြည်ရင်ဟုတ်တော့ဆန်အေးဘုရုပ်ကိုတမဲ့ခုမဲ့ဆိုလို့ရှိရင်တော့အဲ့ဒါကတော့ပြဿနာပဲလို့ကျွန်တော်ကတော့အဲ့ဒါဝင်ဆွေးနွေးတာပါ
ဟုတ်ကဲ့ခုခိုင်ဆိုရင်ဆွေးနွေးရင်ကျေးဇူးပါခင်ဗျကျွန်တော်တို့ဒီကျွန်တော်တို့ဟိုအီးမေးလ်တွေ Facebook တရားနေပေးပို့ထားတဲ့စာတချို့လည်းရှင်းနေပါသေးတယ်စာတချို့တော့အရင်ဆုံးမဆုမုံမဲ့ဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီစောဒန်နီယယ်ဦးဦးဆိုတဲ့အကောင့်ကဖက်ဒရယ်ကိုအဓိပ္ပာယ်ကောက်မားလို့အစိုးမြင်တဲ့ခေတ်ကိုရောက်ခဲ့ရပါတယ်တဲ့အင်္ဂလိပ်တွေသွေးခွဲအုပ်ချုပ်လို့ပြည်တွင်းစစ်ဖြစ်ရတယ်ခံမရရင်တော့တပြည်တော်နဲ့လူမျိုးကြီးဝါဒကိုကျင့်သုံးခဲ့တာကိုမပြောဘဲနဲ့ကာကွယ်ပြောဆိုသွားကြတာပါပဲတဲ့အကွက်ကြကြလှုပ်ဆောင်ခဲ့တာကဗမာစစ်တပ်နဲ့အစိုးရအဆက်ဆက်အတိုင်းဝိုင်းကပိုတိမာပါတဲ့ဒီလိုဗိုလ်ချုပ်ရုပ်ထုတွေထားရှိခြင်းကတိုင်းရင်းသားတွေကိုအလဲထိုးမဲ့ပွဲသိမ်းကွက်ပါပဲလို့ပြောထားပါတယ်မောင်ပေါ့ဆိုတဲ့အကောင်ကတော့လူတစုရဲ့စနက်ကြောင့်သာပါတဲ့ဒေသခံတွေရဲ့စိတ်သဘောထားမဖြစ်နိုင်ဘူးလို့ယုံကြည်ပါတယ်တဲ့မြင့်လွင်ဆိုတဲ့အကောင်ကတော့ကောင်းမွန်တဲ့ဂုဏ်သိက္ခာရှိတဲ့အစိုးရကမြဲသွားမှကြောက်ပြီးတော့လိုက်ဖြတ်နေတဲ့အဖြတ်သမားအုပ်စုရဲ့လုပ်ွက်ပါတဲ့လူဦးရေနေပြီးနိုင်ငံရေးလှုပ်ရှားမှုအလွန်နေတဲ့ဒေသဖွတ်တေတေးပြီးတော့ရွေးကောက်ပွဲဝင်တဲ့အရက်တွေမှာဖြစ်ပါတယ်တဲ့VPO ဆိုတဲ့အကောင့်ကတော့ဗိုလ်ချုပ်အောင်ဆန်းကိုတိုင်းရင်းသားတွေကလက်မခံတာထားပါအောင်နဲ့သူကိုယ်တိုင်တီထောင်ထားတဲ့ဗမာတပ်မတော်ကတော့သူ့ကိုလက်မခံတာဘာကြောင့်လဲတဲ့ကျက်ငွေတွေပေါ်မှာသူ့ရဲ့ရုပ်ကိုဖျောက်ပစ်တာကဘာလူမျိုးတွေလဲဆိုတာအရင်စဉ်းစားကြပါအောင်တဲ့ကရင်နီပြည်နဲ့ဗိုလ်ချုပ်အောင်ဆန်းဆိုတာအဝေးကြီးပါတဲ့တမိုင်းရပြောရရင်ပေါ့တဲ့စိုးဆန်းဆိုတဲ့အကောင်ကတော့ဗမာအဆက်ဆက်တိမ့်ကြုံအုပ်ချုပ်လာတော့တိုင်းရင်းသားတွေအတွက်ဘာမှဒဏ်မှုလုပ်ပိုင်ခွင့်မရှိတော့ဘယ်တိုင်းရင်းသားမှလက်မခံကျင်တော့တာအမှန်ပါတဲ့တဲ့ဗမာနဲ့တိုင်းရင်းသားဒဏ်မှုခွင့်ရေးကကြီးကြီးလေးတဲ့ကြီးလေးဝေးလေးခံစားနေရတော့အောင်ဆန်းရုပ်တုကိုလာပြီးတော့ထားရင်အလိုလိုပောက်ကွဲကြမှာပဲလို့ရေးထားပါတယ်ကောင်လင်ဦးရေ
ဟုတ်ကဲ့ကျေးဇူးပါအခုဒီကျွန်တော်ဒီဆွေးနွေးတဲ့ပုံကိုလည်းကြားပါပါအခုကတော်တော်အထူးဖြင့်ဒီတိုင်းသားတွေကြားမှာတော့ဒီကိစ္စနဲ့ပတ်သက်လို့တော်တော်လေးခက်ခဲသေးသေးခံစားချက်တွေရှိနေတာကျွန်တော်တွေ့ရမှာပါအထူးသဖြင့်ကတော့ဟိုတမိုင်းနောက်ခံရောက်ဒီလိုခံစားချက်တွေပေါ်လဲဆိုတော့ကျွန်တော်နားလည်နိုင်လို့ရပါတယ်ဒါပေမဲ့ဆရာဦးအောင်ခင်ကကျွန်တော်မေးချင်ပါတကယ်တော့ဒီအမေရိကန်မှာဆိုရင်လည်းဒီဂျွန်စနစ်ကိုတိုက်ပြခဲ့တဲ့ဒီသမားအောက်ဒီအေဗရန်လင်ကွန်နောက်ဒီလူမျိုးရေးခွဲခြားဆက်ဆံမှုတွေတွန်းလှန်ခဲ့ပြီးတော့ဒီမာတင်လူသာကင်းနောက်ပြီးတော့ဒီပြည်ရေးစစ်ကစစ်ဘုတ်ချုပ်တွေရုပ်တွေဆိုတာလေသူ့ဒေသနဲ့သူဒီလိုမျိုးရှိကြတာပဲလေဆိုတော့ကျွန်တော်တို့စီမံနဲ့ဗားရင်များကွာခြားနေလို့လေဒီဘုတ်ချုပ်အောင်ဆန်းတယောက်တည်းကိုပဲကျွန်တော်တို့ကအလေးပေးလို့နာများနေလို့လားဆရာဘလို့နောက်ကျောင်းကန်နေကြောင်းဒီလိုပြဿနာတွေပေါ်နေရလဲဆရာ
အခုနင်းနေရတာတော့ယင်ဆိုဗီယက်ပြည်တော်စုပေါ့ဗျာယင်စတာလင်ခေတ်ပေါ့စတာလင်ခေတ်က ဒါနဲ့ရုပ်ဒီနေရာကပွားထားပြီးတော့ဟိုမအခုဆိုဖြစ်ရင်ပြက်သွားတော့မကြည်မနှက်ဖြစ်ပြီးအဲ့ဒီရုပ်ဒီဖြက်ချတာပေါ့ဗျာဆိုတော့အဲ့ဒီသဘောမျိုးဟိုဝင်နိုင်နေပါလို့ဆိုတော့အခုဒီအာဏာရပါတီကဟိုဟိုဘာမှမတားဆီးပဲနဲ့ဒီအယုတ်တွေကိုဒီပြည်နယ်ပြည်မှာနင်းကန်လုပ်လို့ရှိရင်ဟိုတွားပြီးတော့တွင်တာဒီဒီအယုတ်ကကြီးတော့ဘာမှမဟုတ်ဘူးဗျာဒါရင်နဲ့ဟိုဒီကနေပြဿနာကြီးနိုင်တယ်ဒီအမေရိကန်မှာခင်ဗျားခင်ဗျားတို့ပြည်သားပဲဒီရှာလော့တ်ဘေးလ်ကိစ္စဟုတ်တ
ယ်ဒီစစ်တော်ဘူဂျာဒီနေရာ
မှာရှာလော့တ်ဘေးမှာတွားပြီးတော့ဟိုဒီအဲ့ဒီကိုကိုအရင်ကဒီ Confederate Army ရဲ့ဗိုလ်ချုပ်ကြီးရတာ Robert E. Lee Robert Lee ရဲ့ရုပ်ထုကိုဖယ်ဖို့အော်ကိုကိုရင်းကပြည်내အစိုးရကသွားစဉ်းစားတော့အဲ့မှာဆန္ဒပြပဲဘာမျိုးအဲ့ဒီကနေတောက်ချက်ပေါ်အမေရိကန်မှာလည်းအဲ့ဒီအယုတ်ဆန့်ကျင်ရေးတွေအကုန်ဖြစ်တာဗျဆိုတော့ဒီအယုတ်ကနေဟိုဒီဒီလူဟိုကြည့်တော့ဘာမှမဟုတ်ဘူးတဲ့လူတစုကနေစပြီးဒီအယုတ်ကိစ္စကိုဆန္ဒပြကန့်ကွက်တဲ့ထောက်ကနေလုံရင်ကနေအဲ့ဒီပြဿနာကနေအတော်မတတ်တော့ဘူးဆိုတော့ဒီဒီတင်ကားစာတွေအများကြီးရှိတယ်ဆိုတော့အခုအမေရိကန်မှာအခုဖြစ်နေတာကိုကြည့်ဆရာတော့ဒီCharles တဲ့မှာဟိုလူပြူကနေလူမဲတွေကိုတနတ်နဲ့ပြစ်တယ်ကိကနေစပြီးတော့လူပြူကလူမဲကိုနှိမ်နဲ့ဇက်ကပေါ့ဗျာဒီကျွန်းစနစ်ကိုနှိမ်နဲ့လူပြူတက်ပြီး Confederate ဆိုတာကျွန်းစနစ်ကိုဆန့်ကျင်တဲ့လူတွေအဲဒီလူတွေ General တွေကိုသူ့တေသူ့ဟာနဲ့သူအရင်တော့ကစောက်ထားတာဒီအများကြီးပဲသူကစစ်ရှုံးတဲ့လူစစ်ရှုံးနေတဲ့သူကသူ့လူကိုသူတတိယပြီးတော့သူကြောက်ရွံ့လှုပ်ထားတာပေါ့ဗျာဒီရုပ်တွေသူ့ဟာနဲ့သူရှိနေတာပဲအဲ့ဒါကိုသွားဆွတဲ့အကြတော့ပြဿနာဖြစ်ကုန်တာပေါ့
တော်ပြီအဲ့တော့တစ်ခါတစ်ခါကျတော့လေဟိုကောင်းစေချင်လို့လုပ်တဲ့ဆိုရင်ပဲဟိုအစိုးရဟိုအပြစ်ကပုံများအမျိုးကလည်းကြုံတတ်တာဦးဆရာ
ဟုတ်တယ
်ဟုတ်ကဲ့အဲ့ဆရာကိုစီသူလည်းကျွန်တော်မေးချင်ပါတယ်ကျွန်တော်တို့အခုဟာပေါ့လေဟိုစောစောကျွန်တော်ပြောခဲ့တယ်လို့ပါပဲပေါ့ဟိုနိုင်ငံတကာမှာလည်းဒီလိုပဲရုပ်ထုတွေထားကြတာဂုံကျူလာမျိုးတွေရှိပါတယ်ကျွန်တော်တို့စီမံထဲမှာဘာတွေများကွာခြားနေလဲဒီကျွန်တော်တို့စီမံဟိုဘုရားဆန်တယောက်တည်းကိုပဲအလေးပေးတာများလုံးလို့အခုလိုပြဿနာတွေပေါ်လာတာမျိုးလားဆရာစီသူအမြင်ပြောပါဦးခင်ဗျ
အခုလိုမျိုးတော့ဒီလိုဆရာပြဿနာမဟုတ်ဘူးကွာဟိုလုံးပုံလုံးကြီးကွာတယ်လို့ထင်တယ်ကွာခုနကဟိုတိုင်းသားကြီးပြောတဲ့အချိန်မှာလည်းပါတယ်ပါလဲဆိုတော့ तू ကလုံးပုံလုံးကြီးကိုသူကစန့်ကျင်နေတဲ့သဘောရှိတယ်ကွာဟိုဘာလို့ဒီလိုလုပ်ရတာလဲဆိုတဲ့ဟာမျိုးပေါ့နော်နောက်တစ်ခုကတော့လေဒီလက်ရှိဆိုရကလုံးလို့ပေါ့နော်ဆိုရဆိုတာသက်ဆိုင်ရာပြည်နယ်တို့တိုင်းတို့ဆိုရလုံးလို့အဲ့လိုမျိုးသူတို့နဲ့အဆင်မပြေဘူးသူတို့ကိုစန့်ကျင်တဲ့သဘောပဲနော်ဒါမျိုးလည်းကျွန်တော်ဖြစ်နိုင်တယ်အဲ့တော့ကျွန်တော်အမေနဲ့ကပထမဆုံးပြောချင်တာကတော့ဟိုဘုံကျုပ်အောက်တန်းရုပ်တုထုလို့ပြဿနာဖြစ်တာလားဟိုလုံးဝမကောင်းလို့ပေါ့နော်လုံးဝလုံးဒီစင်မကြီးလို့ပြဿနာဖြစ်တာလားပေါ့နော်အဲ့ဒါအချက်ရင်းစဉ်းစားဖို့လိုပါတယ်နောက်တစ်ချက်ကတော့ပါလဲဆိုတော့ဒီဟိုနိုင်ငံသားပါလဲသူကထူကြတာပဲခုနပြောတဲ့လင်ကွန်းတို့ပါလဲထူကြတာပဲအဲ့ဒါကြတော့ပါလဲဆိုတော့သူကပေးမဲ့ကျရတဲ့ပုံလိုတာပေါ့နော်ဘယ်ချိန်မှာကျွန်တော်တို့လုပ်ပါလဲပြည်ထောင်စုရုပ်ရှင်ဗီဒီယိုတွေကနေပြီးတော့မှတွားရည်လည်းရှိတယ်ပေါ့နော်ဒါအမေရိကန်မှာဆိုကျွန်တော်တို့ဆက်ပြစ်ပြီးဆိုရင်လည်းအားပါတော့ဒီတခြားဘက်ကနေဆက်ပြစ်ပြီးအမေရိကန်ရုပ်ရှင်တွေမှာဆိုရင်လင်ကုန်းရုပ်တုကြီးတွေတော့သွားဖြစ်ကြတယ်ဒါကပါလဲဆိုတော့လင်ကုန်းကသူကတင်တင်သေးတဲ့သဘောပဲပေါ့သူကတော့တင်တင်သေးလို့ကျရတာရှိတော့အဲ့လိုမျိုးခေါ်တာပြောရဟောင်းမယ်ပေါ့နော်ဘယ်လိုပဲပုံပြန်ပြီးလုပ်မယ်ဆိုရင်ဟာမှာအဲ့ဒါအရေးကြီးပါတယ်နောက်တစ်ခုကတော့ဟိုလင်ကုန်းရုပ်တုမဲ့သာဘုဇုတ်ကိုပုံပြနေတယ်ဆိုတခြားနေနေတော့မရဘူးလားပေါ့နော်ဥပမာကျွန်တော်မြင်ဆိုရင်တော့ဘုဇုတ် application ဆိုပြီးတော့ဒါ online education application တွေလုပ်လာရင်ဒီနေ့တိုင်းရွေးလင်ပြီးကောင်းတဲ့ဒေသတွေတိုင်းသားတွေမျိုးစုံပေါ့နော်ပမာပါဝင်အကုန်လုံးပြညာသင်လို့ရမယ်ဒီ application ကိုဒီလိုကြောက်ကြမှာပဲဒါဆိုရင်ဒါသူတို့တွေဆိုတော့ဘုဇုတ်ကိုလည်းချစ်ကြမှာပဲအဲ့လိုမျိုးလုပ်လို့ရတယ်နောက်တစ်ခုကတော့ပါလဲဆိုတော့ဘုဇုတ်အောင်ဆန်းစုဒီ school public policy ဆိုပြီးတော့ခဏလုံးလို့ပေါ့နော်ဒီကျောင်းထောင်တာပေါ့နော်တကယ်ကျောင်းထောင်တာအဲ့ဒီမှာကျောင်းထဲမှာတိုင်းရင်းမျိုးစုံကသိဉာဏ်ပညာတွေသင်ယူနိုင်လို့လုပ်ရတယ်ဒါမျိုးလည်းတွားလို့ရတယ်ပေါ့နော်နောက်ဆုံးဒီကုံကုံပြောရင်ရုပ်ဆိုင်ဆိုင်ဒီစက်ကြီးထုတ်တယ်လို့ပြောရအဲ့ဒီစက်ကူမှာလည်းဒါငွေစက်ကြီးကပုံမှန်ထုတ်နေကြဒီချိန်ရုပ်တို့မြင်းရုပ်တို့ရောအဲ့လိုမရှိပါဘူးချိန်ရုပ်တို့ကဒီရုပ်တွေနေရာမှာဒါတကယ်ဒီရောက်ကြံပုံထုတ်ဒီတိုက်လိုက်တဲ့ဆိုရင်ဒါဘာလို့မျိုးလဲဆက်မတင်တော့ဘူးမဟုတ်ဆိုရင်တော့ဒီဘုဇုတ်ရုပ်တုတွေအားလုံးထုတ်လိုက်တာကျွန်တော်ချက်ကတနင်္ဂနွေလုံးပေါင်းလိုက်ရင်တော့ဒေါ်လာ10,000လောက်ရှိပြီအဲ့ဒါဆိုရင်ဒီ online application ပေါ့နော်ဒီ mobile application ကောင်းကောင်းလုပ်လို့ရတယ်နောက်ပြီးကျောင်းလေးကောင်းကောင်းဆောင်လို့ရတယ်ဒါတွေကရည်ရှိခံတော့ပေါ့နော်အခုကရုပ်ရုပ်တုတွေကဘာလဲဖြစ်နေကြလဲဆိုတော့တချောင်းတကာကတရားတစ်ပုဒ်ချမ်းဖြစ်နေပြီးတော့ရုပ်တုတွေကလည်းတချို့ကတော့ပိန်ရှိရှိတချို့ကလည်းတော်တော်ဟွာပေါ့နော်တူတူချိုင်းချိုင်းကြီးဖြစ်နေပြီးတော့ရုပ်တွေကလှလည်းမလှဘူးပေါ့နော်ကလေးလိုလိုတချို့ဟာကြာပြည်ကြီးလိုလိုဆိုတော့ဆိုင်ရဆိုင်ရဘဝစီရတွေကဟိုလက်စွမ်းပြထားတဲ့သဘောဖြစ်
ဟုတ်ဆရာတို့ဒီဘုရားတို့ကဒီကျက်စုပါလို့ဆိုရင်တော့တစ်မျိုးကဘယ်လိုနေရာတော့ကိုယ်ကတက်ဖို့မတန်းတယ်ထားလို့မရဘူးဆိုတော့ဘယ်လိုလိုတူရဲ့ကောင်မှာကျွန်တော်ပြောရဲသူ့အတူကြီးဆောင်ကလွဲနေတယ်လို့မြင်ပါတယ်ဗျကျွန်တော်ဟုတ်ကဲ့ဆရာစီသူဆွေးနွေးပြချေးစုပါဆိုတော့ကျွန်တော်ဒီဆွေးနွေးဝဲအတွက်ကိုပါဝင်ဆွေးနွေးကိုကျွန်တော်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းလိုင်းမှာရှ
ကျွန်တော်တို့ဗမာပြည်သူလူထုကအကျန်းဖတ်မှုကိုမကြိုက်တဲ့အတွက်ဘုဇောအောင်ဆန်းဆိုတာဗမာပြည်မှာဖြစ်လာတာဘုဇောသမိုင်းကတော့ခင်ကြီးပြောထားတာဆိုရှိတယ်။အောက်ကကိုအောင်ဆန်းမသိဘူးဆိုလို့ရှိရင်လူမပေါင်းတဲ့အတွက်ပေါ့နော်နာမည်လည်းသိတယ်လူလည်းသိတယ်ပေါ့။ဒါသာတော့အရေးကြီးတာ။ကျွန်တော်အခုပြောချင်တာကတော့အနေဒီကပါတီကိုမကြည့်နဲ့လူကိုကြည့်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုပြီးတော့မဲပ Okay,
Kunjan, sooner at Chizuba, so I can out the email side people that you can invite Masumo Sachu Pajavi.
Okay, Bashi, D. John Isor, Akangaro, Bojoga, Dianari, Boma, Pig, and Gariko ago, account him a poor page, Mene, Bojo, Yotune, Labido, Nitta Nirello, Diana, and Yazuga, Saint Emma, Pipo, Zivare, now NND Albaya, Lurigale, Bojogo, Ginura, Lizarate, Bojo, and Neme, Bojo, and Yotugo, Pandiabido, Dong, Sansujigo, Light Pane, the Boss on Ivare, and now Bojo, Yotu, Site to Wom, Lo Lare, Dedarima, a day like Bido, Saipo, Josani Raga, Site to Lo Dune, Kangwa, Duja, say one. မှုကိုဖြစ်ပေါ်စေပါတယ်တနည်းအားဖြင့်တိုင်းရင်းသားစီလုံးညီညွတ်မှုကိုထိခိုက်စေပါတယ်ဒီလိုဘိုးချုပ်နာမည်ကိုအသုံးချမှုကြောင့်တိုင်းရင်းသားတွေကဘိုးချုပ်အောင်ဆန်းပေါ်မှာကြီးညိုလေးစားမှုကိုထိခိုက်နိုင်ပါတယ်ဆိုပြီးရေးထားပါတယ်ကိုပေါ့စရအကောင်ကတော့ဘိုးချုပ်ကိုယ်တိုင်ကတိုင်းရင်းသားတွေကိုလိလူရှုခဲ့သူတယောက်မဟုတ်ပါဘူးတဲ့တိုင်းရင်းသားခေါင်းဆောင်တွေအားလုံးကိုတသားနဲ့ထားခဲ့သူတယ
ဟာတိုင်းရင်းသားတွေကိုပြစ်ပယ်သူမဟုတ်ခဲ့ပါတဲ့ဒီဗိုလ်ချုပ်ရုပ်ထုကိုအခုလိုတော့ဝိုင်းပြီးတော့မကန့်ကွက်တင်ပါဘူးတဲ့ကန့်ကွက်တာကတော့တမိုင်းကိုမှင်းမိန်အောင်လုပ်နေတယ်လို့ကျွန်တော်ထင်မြင်မိပါတယ်တဲ့ဒါကြောင့်တိုင်းရင်းသားခေါင်းဆောင်တွေရဲ့ရုပ်ထုနဲ့ပေါ်ကြောင်ဆန်းရုပ်ထုကိုအတူထားလိုက်မယ်ဆိုရင်ပြေလည်သွားမယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင်ဟုတ
ကဘာကပါအတိမတ်ပြုထားပြီးဖြစ်ပါတယ်ဒါကြောင့်ဘိုးကျုပ်ရဲ့ဂုံကျေးဇူးနဲ့ဘိုးကျုပ်ကိုချစ်မြတ်လို့ကြတဲ့ပြည်သူတွေကမိမိတို့ရဲ့အစီအစဉ်တွေနဲ့ဘိုးကျုပ်ရုပ်ထုတွေကိုနိုင်ငံအနှံ့စိုက်ထုတ်ဂုံပြုကြတာဟာပြည်သူတွေရဲ့အယောင်ဆင်းနေမှာပါတဲ့ယူသားတဲ့စိတ်ဓာတ်တွေပါဒါပေမဲ့ပြည်နယ်တချို့မှာဘိုးကျုပ်ရုပ်တွေစိုက်ထုတဲ့ကိစ္စနဲ့ပတ်သက်ပြီးပြ
ဒါကြောင့်လူလေးကိုလူလူရှူတယ်လို့လူမျိုးရေးရအော်စာလွှမ်းမှုဖို့ကြိုးစားနေတယ်လို့လုံးစုံနေကြခြင်းသာဖြစ်တယ်လို့ယူဆမိပါတယ်။ဒါကြောင့်လူလေးချိုးပန်းမှုမှာတိုင်းသာခေါင်းဆောင်တွေလည်းပါဝင်ကြရတဲ့အတွက်ဒီခေါင်းဆောင်တွေရဲ့ရုပ်ထုတွေကိုလည်းဗိုလ်ချုပ်ရုပ်ထုတွေလို့စိုက်တူကုန်ပြုကြခြင်းဖြစ်အမုန်းတွေတန်တရားတွေအာဃာတွေကင်းဝေးနိုင်ပြီးစီးလုံးညီညွတ်မှုတွေရရှိနိုင်စေကြောင်း
ပါမဆုမုံမဲ့ဖပြပြပါအောင်ဗျာ
စစ်တပ်ကဓာတ်ရိုက်အုပ်ချုပ်တဲ့စစ်ဆိုးရလက်ထက်တုန်းကဗိုလ်ချုပ်ရုတ်ထုစိုက်ဖို့မပြောနဲ့ကျောင်းဝင်းထဲမှာပဲမြန်မာကျောင်းသားလေးတွေအနေချင်းလောက်ကိုအာဇာနည်နဲ့အလေးပြုဖို့ပြုလုပ်ပေးခဲ့တဲ့ကျူရှင်ကျောင်းဆရာဟာထောင်ချခံခဲ့ရပါတယ်အခုရက်သားတစ်ပိုင်းရွေးကောက်ခံ NND ဆိုးရလက်ထက်ကရင်နီပြည်နယ်ကယားပြည်နယ်မှာဗိုလ်ချုပ်ရုတ်ထုစိုက်ဖို့လှုပ်တာလက်မခံကန့်ကွက်တဲ့ကယားလူငယ်တွေကိုဖမ်းဆီးထောင်ချဖို့ဖြစ်နေပြန်ပါလေ။ဘာဖြစ်လို့ဒီလိုကမောက်ကမတွေဖြစ်နေရသလဲဆိုတာကတော့ရှင်းပါလေ။တိုင်းရင်းသားလူမျိုးစုတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအတိအလင်းလက်ခံသဘောတူပြီးပြည်မနဲ့အတူတစ်စီးတစ်လုံးနဲ့လွတ်လပ်ရေးယူမယ်။အခြေခံဥပဒေပုံမှန်189ကနေ195အထိကရင်နီပြည်နယ်အစိုးရဖွဲ့စည်းရေးအပြည့်အစုံပြဋ္ဌာန်းပေးခဲ့တယ်လို့တကယ်လို့လွတ်လပ်ရေးရပြီးဆယ်နှစ်ကြာရင်မကျေနပ်လို့ခွဲထွက်ချင်ရင်တော့မှခွဲထွက်ဖို့ဥပဒေနဲ့အညီဆောင်ရနိုင်တယ်လို့ဗိုလ်ချုပ်ကအခိုင်အမာအမခံထားတဲ့1949ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းပေးထားတာကိုကရင်လူငယ်အပါအဝင်ရှမ်းလူငယ်ကချင်လူငယ်ကရင်လူငယ်ချင်းလူငယ်စားတဲ့လူငယ်တွေဂဂနနနာ
ที่สีน้าเลยตบเบาๆเช่นเลี้ยงเปียกยันเงี้ยจ้าไม่สวยปีนี้ได้เงาไม่เรียนมากจีวารีที่บูโจยูทูไซเบโบต้องโซลาจามาโรเมจิลักขะมันเว็บเอาที่โนเวลูมิโอซูเรลูลาเรลูมิโอซูไรเขาต้องเลี้ยงยาเช่นนี้ตั้งเชปีเชปกุเรียยูทูเรเลไซทูเซียมาบ้าโอเคถ้าเราจะคอมมิวเตอร์ก็อุลาตัวสุนิดาราบ้าสโลจันทร์เสียวอ่างเขียวไปจันทร์เมจิมาดีเสียกูเสียเล็ดลูยูทูเรลูกชายเด็ก
ที่การเรียนมาช่วยพี่กับยานายเนี่ยสิว่าสาวๆทักทายไปเนาะเสียอุ้ยยืดตัวเนาะเสียอุ้ยยืดตัวเลยลงมาสาวที่ช่วยชีวิตสิ่งนี้ลงเช่นเลยลงลุยยาเนี่ยสิว่าเสียแต่ก็ลูกคอมพิวเตอร์ลูกคอมพิวเตอร์ไม่สนุกเช่นเลยแต่ลูกยืดตัวเลยลงมาสาวแต่ชาลงไหนกันเนี่ยนี่แหละนี่ไปไม่ใช่ยังไม่เสียเนี่ยที่ยืดตัวเลยมาก้าวว่าบุมาลีว่ายืดตัวว่าตาบาร์เรียที่บูราเรียที่ยืดตัวโกเวรามาใจบินเนี่ยแต่พี่ลงยืดตัวเลยอยู่เว้ย
ပြောကြတဲ့အတိုင်းပေါ့ဒိုင်းနာခေါင်းဆောင်ကြီးကျတော့ဘာလို့လုတ်ခွင့်မပေးလဲဟာကရင်ပြည်နယ်မှာစောပါဦးကြီးအာဇာနီပဲစောပါဦးဓာတ်ပုံလုတ်သူမရှိဘူးရှိရင်လည်းဒါစစ်တပ်ကလက်မကောင်ဘူးစိုးကလက်မကောင်ဘူးအဲ့ဒါမျိုးဒိုင်းနာခေါင်းဆောင်ကြီးရဲ့ပုံတွေပါလုတ်ခွင့်ပေးလိုက်လို့ရှိရင်တော့ဒီပြဿနာအခုလောက်ထိကြီးမှာမဟုတ်ဘူးအဲ့တော့ဗိုလ်ချုပ်အောင်စားတယောက်တည်းဆိုဗိုလ်
ူပြည်내ဒီမှာလိုက်ထားတယ်ဆိုတာတော့ဒီဒီအရှိဥရောပဟူဒီဆိုဗီယက်ကအတင်းဝင်စီးလုံးကလို့ပေါ့ဗျာဒီသူကဒီဒီပြည်내တွေအနိုင်ကျင့်တဲ့သဘောမျိုးဖြစ်နေတာပေါ့ဆိုတော့ဒါမျိုးတိုင်းရင်းသားတွေကမြင်မကောင်းဘူးစောစောကကျွန်တော်ကြားခဲ့တာတော့တိုင်းရင်းသားတွေကဒါလိုပဲမြင်တယ်အပေါ်စီးနဲ့ဒါကြီးကိုက
ိုယ်နိုင်ကျင့်တယ်လို့ခံစားနေတာ
သဘောမျိုးနဲ့လာချတယ်လို့ဖြစ်နေတယ
်ဟုတ်ကဲ့ပါဆရာဆွနေပြီလေဆရာဦးအောင်ခင်ဦးစည်ရဲ့သူကိုခွန်ဘာနဘုံကိုရိုင်းပါဝင်ဆွနေရသူတွေစာရေးသားပေးပို့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
တင်ဆက်သူကောင်လေးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့တိုင်းလေးတိုင်းအစည်းအဝေးကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အစည်းအဝေးအဆုံးသတ်ခင်မှာတော့တရင်ချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က2016ဒီအမေရိကန်သမ္မတရွေးကောက်ပွဲကာလမှာရုရှားရင်းအနေနဲ့ဝင်ရောက်နှောက်ယှက်ခဲ့လေလားဆိုတာနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုမေးမြန်းတော့မှဖြစ်တယ်လို့တောက်ချာနီကပြောပါတယ်။ရွေးကောက်ပွဲရလဒ်တွေသူတို့လိုချင်တယ်လို့ပုံစံမျိုးဖြစ်အောင်ဆောင်ရွက်ခဲ့တယ်ဆိုတဲ့ဆက်စပ်ချက်နဲ့ရုရှားအပေါ်အမေရိကန်ပြည်အောင်စုစုစည်းစစ်ဆေးမှုတွေကစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးဒါဟာအောင်လန်းနည်းနဲ့တိုက်ခိုက်တာမျိုးဖြစ်တယ်လို့ထရန့်ကတောက်လျှောက်ပုတ်ခတ်ပြောဆိုလာတာပါ။အမေရိကန်ပြည်သူဟာအီရန်ပေါ်စီးပွားရေးပိတ်ဆို့တက်ခတ်မှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်တော့မှလည်းမမတူအောင်အထူးကြံနိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟက်ဆန်ရူဟန်နီကဒီကနေ့ပြောပါတယ်။အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကြားမှာပို့ပြီးတော့တောင်းအထူးကြံဖြစ်လာနေတယ်လို့နိုင်ငံကိုပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းတွင်သမ္မတရူဟန်နီကအဲ့လိုမှတ်ချက်ပေးပြောဆိုသွားတာပါ။ကွန်ဒိုင်းစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံခြားရေးဌာနအကြီးအကဲအကြံပေးရန်ကြီးချီကပြောပါတယ်ကွန်ဒိုင်းစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံမှာဒီပေကျင်းမြို့မှာကျင်းပနေတဲ့ကမ္ဘာညီညွတ်ရေးဖိုရမ်မိန်ကွန်းမှာပြောကြားတဲ့မိန်ကွန်းတွင်ပြောထည့်သွင်းပြောဆိုသွားတာပါကမ္ဘာဖလားဘောလုံးပြိုင်ပွဲတတိယနေရာအတွက်ဒီကနေ့ဘယ်ဂျီယံနဲ့အင်္ဂလန်တို့ရှင်ပြိုင်ကစားကြရမှာအခုလက်ရှိအချိန်ထိတော့ဘယ်ဂျီယံအသင်းကတကူရရှိထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းအစီအစဉ်တွေကိုဒီညပိုင်းမှာပဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးသလိုမနေ့ပြန်တနင်္ဂနွေမနေ့ခင်းအစီအစဉ်မှာဆိုလို့ရှိလို့ရှိရင်လည်းလိုင်းတူမီတာ24-50-51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ကောင်းသောမင်္ဂလာညချမ်းဖြစ်ကြပါစေ။
This program has come to you from the Voice of America, Washington.